Welcome to the Voice of America in Burmese.
မင်္ဂလာနေ့စပါတော်တာရှင်များရှင် view break ကတည်းက2025ခုနှစ် February 19ရက်ဗုဒ္ဓဘုံညပိုင်း view မြန်မာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထိုင်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio Season ကို line to meter 1925နဲ့30အပြင် line lab meter 190လို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလေးမှာကအစီအစဉ်မှုဖြစ်တော်ရင်တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုအလေးမှာနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင် Russia Ukraine Sis အဆုံးသတ်နိုင်ရေးမှာ Ukraine ကို American အနေနဲ့လုံခြုံရေးဆိုင်ရာအာမခံရမယ်ဆိုတာ American ကသဘောပေါက်နားလည်ပါတယ်လို့Ukraine ဆိုင်ရာ American သမ္မတရဲ့အထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ပလောင်ပြည်လွတ်မြောက်ရေးတပ် UPSLF TNLA နဲ့စစ်ကောင်စီကြားခွင့်မင်မျိုးဆွေးနွေးပွဲမှာရလဒ်မထော်ပဲပြီးဆုံးသွားပါတယ်။မြန်မာနိုင်ငံဘက်က online ငွေလင်ကိုင်းတွေကပြန်လွတ်လာမဲ့သူ 9,000 ကျော်ကိုထိုင်းကလက်ခံယူဖို့စောင့်ဆိုင်းနေတယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုနားဆင်ကြရမှာပါအခုညပိုင်းနားဆင်ရမယ့်ထဲမှာတော့စစ်ကောင်စီနဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦး BSLF TNLA တို့တရုတ်နိုင်ငံကုမင်းမျိုးမှာတွေ့ဆုံဆွေးနွေးကြတာနဲ့ပတ်သက်ပြီးတော့
တွေ့ဆုံဆွေးနွေးမှုမှာနှစ်ဖက်ကတော့ဒီအပြန်အတောင်းဆိုတင်ပြမှုတွေရှိပြီးတော့မှဒီတဘောထားရယူတဲ့ချိန်မှာအခက်အခဲများဆက်ရှိနေသေးတဲ့အတွက်ကြောင့်ပေါ့နော်ဒီနောက်တစ်ခါပြန်တွေ့ဆုံဖို့ချိန်ထားတာမျိုးဖြစ်ပါတယ်
BSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးပြောပြသွားတာပါဒီကြောင့်သတင်းပြည်စုံကိုတော့နောက်ပိုင်းမှာနားဆင်ကြရပါမယ်ဒီသတင်းနဲ့အတူကချင်ပြည်နယ်ဗမော်ဘက်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေတကြောပြန်ပြီးတော့တိုက်ပွဲပြင်းထန်နေတာအပအဝင်ဖမ်းဆီးထားတဲ့စစ်တုံးပန်းနဲ့မိသားစုဝင်200နီးပါးကိုအေးအေးအဖွဲ့ကပြန်လွှတ်ပေးတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်သွားကြရပါမယ်ဒါအပြင်ပုံတစ်ခုညအတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ Editor နဲ့ဆွေးနွေးကန်လူငယ်တွေအတွက်ဂျန်စီအစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍအစရဲ့အပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်မိုးကျော်နဲ့အတူပြောပြပေးသွားမှာပါရှင
်ရုရှား Ukraine စစ်ပွဲအဆုံးသတ်နိုင်ရေး Ukraine ကို American အနေနဲ့လုံခြုံရေးအာမခံချက်ပေးရမယ်ဆိုတာကိုနားလည်သဘောပေါက်တယ်လို့ Ukraine မြို့တော် Kiev ကိုရောက်ရှိနေတဲ့ American သမ္မတ Donald Trump ရဲ့ Ukraine ဆိုင်ရာအထူးကိုယ်စားလှယ်ဗိုလ်ချုပ်ချီဟောင်း Keith Kellogg ကဗိုလ်ထူးနေမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်သူယူကရိန်းကိုရောက်ရှိနေတာဟာယူကရိန်းခေါင်းဆောင်တွေရဲ့စိုးရိမ်ချက်တွေကိုနားထောင်ပြီးသမ္မတဒေါ်နယ်ထရန့်ကိုပြန်လည်အကြံပြုတင်ပြဖို့ဖြစ်တယ်လို့ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းစစ်ပွဲကိုအဆုံးသတ်လိုပါတယ်။ဒါဟာဒေတာတွင်းနဲ့တကမ္ဘာလုံးကောင်းဖို့အတွက်ဖြစ်တယ်လို့ Keith Kellogg ကပြောပါတယ်။အထူးကိုယ်စားလှယ် Kellogg ဟာယူကရိန်းကိုမတော်ရောက်မီဒီရက်တတပတ်အစောပိုင်းတုန်းကဥရောပခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါသေးတယ်။ရုရှား-ယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးမာခရိုရူဘီယိုဟာမနေ့အင်္ဂါနေ့တုန်းကတော့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရွန်နဲ့အာရေဗီယာမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ယူကရိန်းသမ္မတဇယ်လင်စကီကတော့ယူကရိန်းမှာပါတဲ့ဆွေးနွေးပွဲရလဒ်ကိုလက်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။ဒီပေါ်သမ္မတဒေါ်နယ်ထရန့်ကတော့ဝေဖန်ပါတယ်။ရုရှား-ယူကရိန်းစစ်ပွဲအရေးနဲ့ယူကရိန်းကိုဥရောပအနေနဲ့ကူညီထောက်ပံ့နိုင်ရေးအတွက်ပြင်သစ်သမ္မတအမ်ယူအယ်မက်ခရွန်ကဥရောပခေါင်းဆောင်တွေကိုဖိတ်ခေါ်ထားပြီးဒီကနေ့ပုံတူးနှစ်မှာဒုတိယအကြိမ်ထပ်မံဆွေးနွေးကြမှာဖြစ်ပါတယ်
။ Saudi Arabia မှာကျင်းပတဲ့ American နဲ့ Russia တို့ရဲ့ Ukraine အရေးဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ကြားမခံရတာကြောင့် Ukraine သမ္မတ Vladimir Zelensky ကကန့်ကွက်ပြောကြားတာနဲ့ပတ်သက်ပြီးတော့ American သမ္မတ Donald Trump ကဝေဖန်ပါတယ်
။ Today I heard oh well, we weren't invited. Well you've been there for 3 years. You should have ended it 3 years. You should have never started it. You could have made a deal. I could have made a deal for Ukraine.
ကျွန်တော်တို့ဖိတ်ကြားမခံရဘူးလို့ပြောတာကိုဒီနေ့ကျွန်တော်ကြားပါတယ်။ကောင်းပါပြီ။ခင်ဗျားကအဲ့ဒီမှာ3နှစ်လောက်စစ်တိုက်လာတာပါ။အဲ့ဒီ3နှစ်အတွင်းစစ်ပွဲအဆုံးတတ်ခဲ့တင်ပါတယ်။တကယ်တော့ဒီစစ်ပွဲကိုအစကတည်းကတိုက်တောင်မတိုက်တင်ပါဘူး။အပေးယူလို့ဆစ်ဆက်ညှိနှိုင်းခဲ့တင်ပါတယ်။ကျွန်တော်သာဆိုရင်ယူကရိန်းအတွက်သူတို့ကိုနည်းမြေအလုံးနီးပါးပေးပြီးတော့အပေးယူလုံမှာပါ။လူအသက်တွေဆုံးရှုံးမှာမဟုတ်တလို့မျိုးတွေလည်းပျက်စီးတော့မှာမဟုတ်ပါဘူးလို့သမ္မတဒိုနယ်ထရမ့်ကဖလော်ရီဒါမှာရှိတဲ့မာအလာဂိုစံအိမ်မှာ February 18ရက်နေ့က သတင်းတောက်တွေကိုပြောကြားခဲ့တာပါယူကရိန်းစစ်ပွဲကိုအမြန်ဆုံးအဆုံးသတ်နိုင်မှုထရမ့်ကမျှော်လင့်ထားပေမဲ့သမ္မတဇယ်လန်စကီကအမေရိကန်နဲ့ရုရှားတို့ရဲ့စစ်ပွဲအဆုံးသတ်ရေးအပေးယူနဲ့ပတ်သက်လို့သဘောတူမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်သူအနေနဲ့ Saudi Arabia ကိုဒီကနေ့ February 19ရက်နေ့မှာတွားရောက်ဖို့စီစဉ်ထားပေမဲ့အမေရိကန်ရုရှားဆွေးနွေးပွဲနဲ့မဆက်ဆက်ခြင်းဒါကြောင့်ခီးစင်ကိုရွှေ့ဆိုင်းလိုက်တယ်လို့တူရကီကိုရောက်ရှိစင်မှာပြောကြပါတယ်။သမရဇလန်စကီဟာယူကရိန်းဆိုင်ရာအထူးတန်တမန်နဲ့ဒီကနေ့ဆွေးနွေးဖို့စီစဉ်ထားပါတယ်။ယူကရိန်းနိုင်ငံနေတွမြောက်အတလန်တိတ်စစ်စာချုပ်အဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းတာကြောင့်ဆိုပြီးတော့ရုရှားကယူကရိန်းကို2022ခုနှစ်ဖေဖော်ဝါရီလမှာစတင်ကျူးကျော်တိုက်ခိုက်တာပါ။2014ခုနှစ်တုန်းကလည်းယူကရိန်းပိုင်းခရိုင်းမီးယားကျွန်းဆွယ်ကိုရုရှားတို့ကဝင်ရောက်သိမ်းပိုက်ခဲ့ပါတယ်ရှင်။
ပြီးခဲ့တဲ့ရက်တွေကအမေရိကန်ပြည်ထောင်စုကနေပြန်ပို့ခဲ့တဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကတဝက်လောက်ဟာမိမိစန္ဒအလျောက်နေရောက်ကိုပြန်လိုကြတယ်လို့ဂျာကန်နိုင်ငံအဖြစ်လက်ခံပို့ဆောင်ပေးတဲ့ပနားမားနိုင်ငံလုံခြုံရေးဝန်ကြီးဖရန့်အဘရီကိုကအင်ကာနေတုန်းကပြောဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူများနှိမ်နှင်းရေးအစည်းအဝေးအရာပြီးခဲ့တဲ့ရက်ပိုင်းကပနားမားနိုင်ငံကိုလေယာဉ်3ချင်းနဲ့ပို့ဆောင်ခဲ့ပြီးစုစုပေါင်း296ဦးဟာပနားမားစီးတီးကတဲခိုခန်းတွေမှာခေတ္တတဲခိုနေပါတယ်။အဲ့ဒီထဲက182ဦးဟာမိမိသဘောအလျောက်နေရပြန်လို့တယ်လို့ဝန်ကြီးဖရန့်အဘရီကိုကပြောပါတယ်။အများစုကတော့အာရှနဲ့အရှေ့လက်ပိုင်းဒေသတွေကဖြစ်တယ်လို့ဆိုပါတယ်။ကျန်တဲ့သူတွေကတော့ကုလသမဂ္ဂအေဂျင်စီတွေကနေတစင်ပြန်ပို့ပေးမယ်လို့သူကပြောပါတယ်။ပြန်ပို့ရေးစီစဉ်တဲ့ပတ်သက်ပြီးကုန်ကျစရိတ်တွေကိုတော့အမေရိကန်ပြည်ထောင်စုကပေးပြီးနိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီတို့ကနေတဆင့်ပို့ဆောင်ပေးမှာဖြစ်တယ်လို့လုံခြုံရေးဝန်ကြီးကပြောပါတယ်။အမေရိကန်ပြည်ထောင်စုကနေပြန်ပို့သူတွေကိုပနားမားကနေတဆင့်ပို့ဆောင်ဖို့ပြီးခဲ့တဲ့နှစ်ဇူလိုင်လတဲ့တုန်းကအမေရိကန်ပြည်ထောင်စုပြည်တွင်းလုံခြုံရေးဌာနနဲ့ပနားမားသဘောတူခဲ့ပြီးပြီးခဲ့တဲ့လတဲ့တုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးမာကရိုရူဘီယိုနဲ့ဆွေးနွေးသဘောတူညီချက်အရဗင်နီဇွဲလာကိုလံဘီယာနဲ့အီကွေဒေါနိုင်ငံတွေကိုကတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုပါပနားမားကနေတဆင့်ပြန်ပို့မှာဖြစ်ပါတယ်
။ပြီးခဲ့တဲ့နေ့ကအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်ကင်းလှနေတဲ့ဖိလစ်ပိုင်လေယာဉ်အနီးတရုတ်ရေတက်ရဟတ်ရင်တစဉ်အန်ဒီရဲ့ဖြစ်လောက်အောင်အနီးကပ်ပြန်တန်းခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကဒီကနေ့ဗုဒ္ဓဖူးနေ့မှာကန့်ကွက်ရှုတ်ချလိုက်ပါတယ်။အငင်းပွားနေတဲ့ရေပိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်အနေနဲ့အတင်းအကျပ်ဖိအားပေးလှုံ့ဆော်တာမျိုးမလုပ်ဖို့နဲ့နိုင်ငံတကာဥပဒေတွေနဲ့အညီငြိမ်းချမ်းစွာဖြေရှင်းဖို့ဖိလစ်ပိုင်ဆိုင်ရာအမေရိကန်တပ်အမတ်ကြီးကသူ့ရဲ့ X လူမှုကွန်ရက်မှာရေးပြီးတော့တိုက်တွန်းထားပါတယ်။ Scarborough Shore ကျွန်းတွေအနီးကင်းလှနေတဲ့ဖိလစ်ပိုင်လေယာဉ်အနီးတရုတ်ရေတပ်ရဟတ်ယာဉ်ကအနီးရရှိလာအောင်အနီးကပ်ပြန်တန်းခဲ့ပြီးတော့ဒါဟာမစင်မကျင်လုတ်တဲ့လုတ်ရက်တစ်ခုဖြစ်တယ်လို့အင်္ဂါနေ့ညနေပိုင်းတုန်းကဖိလစ်ပိုင်တာဝန်ရှိသူတွေကကန့်ကွက်ပြောဆိုခဲ့ပါတယ်။တရုတ်ကတော့ဒီအပေါ်ညှင်းဆိုချက်ထုတ်လိုက်ပြီးတော့အင်္ဂါနေ့တုန်းကဖိလစ်ပိုင်လေယာဉ်ဟာတရုတ်လေယာဉ်ပိုင်နက်ထဲကိုတရားမဝင်ဝင်ရောက်ခဲ့တာဖြစ်ပြီးတော့ဖိလစ်ပိုင်ဘက်ကမဟုတ်မမှန်ပြောဆိုရတာဖြစ်တယ်လို့စွပ်စွဲထားပါတယ်။ Scarborough Shore ကျွန်းတွေဟာဖိလစ်ပိုင်ကမ်းခြေကနေရေပိုင်နဲ့120ကျော်လောက်သာဝေးပေမဲ့တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုတရုတ်ကသူပိုင်းလို့ကြွေးကြော်နေတဲ့အတွက်ဖိလစ်ပိုင်အပါအဝင်အရှေ့တောင်အာရှနိုင်ငံတွေနဲ့အငင်းပွားနေတာပါ။တောင်တရုတ်ပင်လယ်ပြင်အများစုကိုသူပိုင်းလို့တရုတ်ရဲ့ပြောဆိုချက်ဟာတရားမဝင်ဘူးလို့ကုလသမဂ္ဂကတော့2016ခုနှစ်တုန်းကဆုံးဖြတ်ခဲ့ပေမဲ့တရုတ်ကတော့လက်ခံလိုက်နာခြင်းမရှိပါဘူးရှင်။
ပြည်ရေအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 15953ည9.25 kHz 11803ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေတွေမှာ9.19 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဗုဒ္ဓဟူးနေ့ညပဲသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ် OPSLF TNLA နဲ့စစ်ကောင်စီဂျာတရုတ်နိုင်ငံယူနန်ပြည်နယ်ခွင်းမင်းမှာတွေ့ဆုံတဲ့ဆွေးနွေးပွဲမှာဆွေးနွေးပွဲညှိနှိုင်းဖို့အခက်ခဲတဲ့အတွက်ရလဒ်တစုံတရာမရာပဲပြီးဆုံးသွားခဲ့ပါတယ်။ February 16ရက်နဲ့18ရက်နေ့တွေကတွေ့ဆုံခဲ့ပြီးနှစ်ဖက်တောင်းဆိုတင်ပြမှုတွေကိုသာအပြန်အလှန်လုပ်နိုင်ခဲ့တဲ့အကြောင်းနဲ့ဆွေးနွေးပွဲ ညနိုင်မှုခက်ခဲတဲ့အတွက်ဆွေးနွေးပွဲပြီးဆုံးခဲ့တဲ့အကြောင်းပလောင်ပြည်လူမျိုးရေးတပ်ဦးကဒီကနေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF အဖွဲ့အနေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်တန့်နိုင်ဖို့နှစ်ဖက်တပ်တွေရောက်ရှိနေတဲ့နေရာမှာရပ်တန့်ပြီးပြစ်ခတ်ရပ်ဆဲဖို့နဲ့နှစ်ဖက်စလုံးထိုးစစ်တွေရပ်ဆဲထားဖို့ drone အနေနဲ့တိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်တာလေရင်ကဘုံချဲတာစတဲ့စီးရေလှုပ်ရှားမှုတွေအားလုံးကိုရပ်တန့်ဖို့တောင်းဆိုခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာနှစ်ဖက်ထိန်းချုပ်ထားတဲ့နယ်မြေတွေကဒေသခံပြည်သူတွေနဲ့စာဝေးနေရေးစေဝါတည်ဆောင်ဖို့အတွက်ဖြတ်သန်းသွာလာခွင့်တွေပြုဖို့ကိုလည်းတောင်းဆိုခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ဆွေးနွေးပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူး
။မြန်မာနယ်စပ်ကငွေကြေးလိမ်လည်တဲ့ဂိုင်းတွေနှိမ်နှင်းရေးဖိအားပေးတဲ့အနေနဲ့ထိုင်းနိုင်ငံကလျှက်စင်မီအင်တာနက်နဲ့ဆက်သုံးစီဖြတ်တောက်ထားဖို့တရုတ်နိုင်ငံကထောက်ခံတဲ့အကြောင်းနဲ့ဆက်ဖြတ်ထားဖို့တိုက်တွန်းတဲ့အကြောင်း Bangkok Post သတင်းစာမှာရေးသားထားပါတယ်။ဒီကနေ့တရုတ်ပြည်သူ့လုံခြုံရေးဆိုင်ရာဝန်ကြီးဌာနလက်ထောက်ဝန်ကြီးလီယုံကျုံဟီနဲ့ထိုင်းကာကွယ်ရေးဝန်ကြီးတို့ဒီကိစ္စကိုတွေ့ဆုံဆွေးနွေးမယ်လို့လည်းသတင်းစာမှာဖော်ပြပါတယ်။တရုတ်လက်ထောက်ဝန်ကြီးလျုံကျုံရီကကြားဖြတ်ငွေလိမ်ခိုင်းတွေကိုနှိမ့်နှင်းရေးမှာထိုင်းမြန်မာတရုတ်နိုင်ငံသုံးနိုင်ငံပူးပေါင်းဆောင်ရွက်ဖို့နောက်ပိုင်းမှာတခြားနိုင်ငံတွေပါထပ်ထည့်ပြီးတော့ထည့်သွင်းဖို့အဆိုပြုထားပါတယ်။အွန်လိုင်းငွေကြေးလိမ်လည်တဲ့ခိုင်းတွေနှိမ့်နှင်းရေးတရားဝင်အစည်းအဝေးကိုထိုင်းနိုင်ငံကအရှင်အဖြစ်လက်ခံကျင်းပဖို့အဆိုပြုထားသလိုကြားဖြတ်ခိုင်းတွေနယ်စပ်ကနေတခြားနေရာတွေကိုမပြောင်းရွှေ့နိုင်အောင်ပိတ်ပင်ဟန်တားနိုင်ရေးအတွက်လည်းထိုင်းနိုင်ငံကိုအဆိုပြုထားပါတယ်။ကြားဖြတ်ခိုင်းတွေနှိမ့်နှင်းရေးထိုင်းနိုင်ငံရဲ့ဖြတ်သုံးဖြတ်လို့ခေါ်တဲ့လျှက်စင်မီအင်တာနက်နဲ့ဆက်သုံးစီဖြတ်တောက်ထားတာဟာထိရောက်ပြီးတော့ရလက်အခိုင်မှာထွက်တယ်လို့နိုင်ငံတကာရဲ့အတိအမှတ်ပြုမှုလည်းရရှိနေတဲ့အကြောင်းတရုတ်အရာရှိတွေပြောဆိုတာကိုထိုင်းကာကွယ်ရေးဝန်ကြီးကပြန်လည်ပြောဆိုပါရရှင
်မြန်မာနိုင်ငံအတွင်းအွန်လိုင်းငွေလိမ်ခိုင်းတွေကနေကဲတင်ထားတဲ့လူ 8,000 ရှိပြီးသူတို့ကိုထိုင်းနိုင်ငံကိုလွှဲပြောင်းဖေးဖို့စောင့်ဆိုင်နေတဲ့အကြောင်းထိုင်းဝန်ကြီးချုပ်ဖေချုံတန်ရှီနာဝတ်ကဒီကနေ့ဖေဖော်ဝါရီ19ရက်နေ့မှာထုတ်ဖော်ပြောဆိုပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုပြန်ပို့သူတွေတဲ့လူမောင်ခိုးကူးခံရသူတွေကိုသာတွေ့ရှိရလိမ့်ရှိပြီးကြားဖြတ်လုပ်ငန်းကိုလုပ်ကင်နေသူတွေကိုဖမ်းဆီးရမိတယ်ဆိုတာမျိုးကိုတော့ခုချိန်ထိထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ကြားဖြတ်ငွေလိမ်ငိုင်းတွေရဲ့ပြဿနာကိုထိုင်းအစိုးရအနေနဲ့အများဆုံးဖြေရှင်းဆောင်ရွက်နေတယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောဆိုတာကိုရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမြောက်ဥရီမြို့အနီးကြားပြန့်ဂိုင်းနေမှာအာဓမအလုတ်ခိုင်းစေခံထားရသူနိုင်ငံ72နိုင်ငံကလူ 1,219 ယောက်ကိုကယ်တင်ထားပြီးအများစုကတရုတ်နိုင်ငံသားတွေဖြစ်တဲ့အကြောင်းတရုတ်နိုင်ငံသား 1,041 ယောက်ပါဝင်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကယ်တင်ထားသူတွေကအင်ဒိုနီးရှားနိုင်ငံသား 80 နဲ့ဗီယက်နမ်နိုင်ငံသား 40 ပါဝင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကလွှတ်ပြောင်းပေးခဲ့တဲ့ဖမ်းဆီးရမိသူ 260 ထဲမှာတော့နိုင်ငံ20ကလူတွေပါဝင်ပြီးအီသီယိုးပီးယားနိုင်ငံသား183ယောက်ပါဝင်တဲ့အကြောင်းထိုင်းစစ်ဘက်ကလည်းထုတ်ပြန်ပါတယ်ကုလသမဂ္ဂကထုတ်ပြန်တဲ့အစိုးရခန်းစာတွေအရမြန်မာနိုင်ငံကအွန်လိုင်းငွေချိန်နဲ့ငွေလိမ်တဲ့ဂိုင်းတွေမှာလူ 32,000 လောက်အာဓမခိုင်းစေခံနေရပြီးကမ်ဘောဒီးယားနိုင်ငံကအွန်လိုင်းငွေချိန်လေဂိုင်းတွေမှာတော့လူ 30,000 လောက်အာဓမခိုင်းစေခံနေရတယ်လို့ဖော်ပြထားပါတယ်
ပြီးခဲ့တဲ့ရသဒပတ်တုန်းကစကိုင်းတိုင်းရွှေဘိုမြို့နယ်အတွင်းကက်သလစ်ဘုန်းတော်ကြီးတစ်ပါးအသက်ခံရမှုမှာတာဝန်ရှိသူတွေကိုအရေးယူမယ်လို့ဂျားကလာအမျိုးသားညီညွတ်ရေးအစိုးရ NGO ကပြောလိုက်ပါတယ်။ရွှေဘိုမြို့နယ်ကန်တော်ကန်ကြီးတော်ရွာကျေးရွာခရီးရန်ဖျားเจ้าမှာ Father Martin Donald ခေါ်ဦးရဲနိုင်ဝင်းကိုရွှေဘိုမြို့နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေက February 14ရက်နေ့မှာတပ်ဖြတ်ခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတော့ရက်အနည်းငယ်ကြာတနင်္လာနေ့ကအရေးယူမဲ့အကြောင်း NUG ပြည်ထရေးဝင်းကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါတပ်ဖြတ်မှုနဲ့ဆွတ်နွယ်ပြီးတော့ရွှေဘိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တချို့ကိုဖမ်းဆီးထားတယ်လို့လည်း NUG ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ပါအကြောင်းကြောင့်တက်ဖြတ်ခဲ့တဲ့ဆိုတာကိုတော့ဖော်ပြထားခြင်းမရှိပါဘူးအခုလိုဘာသာရေးခေါင်းဆောင်တွေအပါအဝင်အယက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးကိုပြင်းထန်စွာရှုတ်ချတယ်လို့ NUG ကပြောဆိုထားပါတယ်မြန်မာသတင်းဌာနတချို့ရဲ့ဖော်ပြချက်တွေအရကတော့ကန်ကြီးတော်ကျေးရွာကခရစ်ယာန်ဖုံးတော်ကြီးဦးရဲနိုင်ဝင်းကိုလက်နက်ကင်တပ်ဖွဲ့ဝင်တချို့ကဓားနဲ့ထိုးတက်ခဲ့တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ပြည်တွင်းစစ်အတွဲအယက်သားတွေတေဆုံးရတယ်လို့တချို့နေရာတွေမှာဗုဒ္ဓဘာသာအပါအဝင်ဘာသာရေးခေါင်းဆောင်တွေကိုတက်ဖြတ်တဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့အတူကျမအလေးမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာအရင်ဆုံးတော့သတင်းဆောင်မတစ်ခုကိုတင်ဆက်ပေးကြပါမယ် ယူကရိန်းမပါပဲအမေရိကန်နဲ့ရုရှားအကြား sorry အာရေဗီယာနိုင်ငံမှာကျင်းပခဲ့တဲ့ဆွေးနွေးမှုတွေအောင်မြင်ကြောင်းထရမ့်အစိုးရအဖွဲ့ကမနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဥရောပတိုက်စီတစ်ခုလုံးကိုတုံ့လှုပ်သွားစေတဲ့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်ပြိုင်ဘက်နှစ်နိုင်ငံအကြားအခုလိုတနိုင်ငံစီတီးခြားတွေ့ဆုံတဲ့အစီအစဉ်ဟာသုံးနှစ်ကြာစစ်ပွဲအဆုံးသတ်ရေးအတွက်ပထမခြေလှမ်းဖြစ်တယ်လို့အမေရိကန်သမ္မတအင်ဗျူရောကပြောပါတယ်။ဒီကြောင့် VOA အင်ဗျူရောသတင်းတောက်အန်နီတာပါဝဲလ်ဝါရှင်တန်မြို့တော်ကနေသတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကပြောပြပေးပါရှင်
။ Sorry အာရေဗီယာနိုင်ငံရီယက်မြို့မှာယူကရိန်းကိုဖိတ်ခေါ်ခြင်းမရှိဘဲအမေရိကန်နဲ့ရုရှားအရာရှိတွေယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အင်္ဂါနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမာကိုရူဘီယိုကတော့တနင်္ဂနွေအပြန်အလှန်တန်ယုံဝန်ထမ်းတွေခန့်ထားရင်းနဲ့ငင်းချမ်းရေးဆွေးနွေးကြမဲ့အစ်မြင့်ကိုယ်စားလှယ်အဖွဲ့အဖွဲ့စည်းရေးစတဲ့ကိစ္စရပ်တွေကိုရေးပွဲအားဖြင့်ဆွေးနွေးပြခဲ့တယ်လို့ဆိုပါတယ်။ဒီဆွေးနွေးပွဲမှာယူကရိန်းကိုလည်းဖိတ်ကြားတဲ့နဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Florida နေအိမ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပယ်ချခဲ့ပါတယ
်။ And I think it's going very well.
စစ်ပွဲအဆုံးသတ်ရင်အတွက်ကျွန်တော်မှဩဇာရှိပါတယ်။ဒီကနေ့ဆွေးနွေးမှုတွေကအဆင်ပြေတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကိုကြောင်မဖိတ်ဘူးဘာညာဆိုတဲ့ပြောဆိုတန်တွေကျွန်တော်ဒီကနေ့ကြားပါတယ်ခက်တာကခမားတို့ဒီစစ်ကိုဖြစ်နေတာ3နှစ်ရှိပါပြီအဲ့ဒီ3နှစ်အတွင်းမှာအဆုံးသတ်ခဲ့သင့်ပါတယ်ယူကရိန်းဘက်ကဒီစစ်ပွဲကိုမစတင်ခဲ့ဘူးအပေးအယူလုပ်ခဲ့သင့်ပါတယ
်ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကိုလူတို့ရဲ့ထောက်ခံမှုကလည်းစစ်ပွဲအစမှလို့မဟုတ်တော့ပဲတိတိတသားကြဆင်းလာနေတဲ့အတွက်တွေ့ဆုံဆွေးနွေးတဲ့နည်းလမ်းကိုရေးချယ်တင်ကြောင်းသမ္မတထရန့်ကပြောပါတယ
် When they want a seat at the table you could say the people have to
ဆွေးနွေးပွဲစကားဝိုင်းမှာဝင်ထိုင်ခြင်းနဲ့ဆိုရင်ယူကရိန်းပြည်သူတွေကိုကိုစားပြုတဲ့အတန်တွေမပါတင်ဘူးလားယူကရိန်းမှာရွေးကောက်ပွဲမလုပ်တာဘလို့ကြာပြီလဲဒါကရုရှားဘက်ကပြောနေတာမဟုတ်ပါဘူးကျွန်တော်နဲ့တခြားနိုင်ငံတွေကပြောနေတာပါ
တွေ့ဆုံဆွေးနွေးမှုတိုင်းမှာယူကရိန်းအပြင်ဥရောပသမဂ္ဂနဲ့တူညီလို့မိဖက်နိုင်ငံတွေပါတဲ့လို့တူရကီနိုင်ငံအန်ကာရာမြို့ကိုရောက်နေတဲ့ယူကရိန်းသမ္မတဇယ်လင်စကီကပြောပါတယ
်
ရုရှားရဲ့ယူကြမှုကြောင့်ထိခိုက်နစ်နာခဲ့ရတဲ့ကျွန်တော်ရဲ့ဒေတာဥရောပတိုက်နဲ့ဆိုင်တဲ့တွေ့ဆုံဆွေးနွေးမှုတွေဟာကျွန်တော်တို့နောက်ကွယ်မှာမလုပ်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်တခြားလူတွေဆွေးနွေးပွဲမှာပါဝင်ရေးကိစ္စကိုရုရှားနိုင်ငံရဲ့ဝန်ကြီးကပယ်ချလိုက်ပါတယ်
то есть философию ту европейцев
ယောပတိုက်ရဲ့တွေးခေါ်တွေကအလုံးမဖြစ်တဲ့အတွက်သူတို့ဆွေးနွေးပွဲမှာမပါတင်ဘူးလို့ထင်ပါတယ်သူတို့ရဲ့အကျင့်တိုင်းဒီစစ်ပွဲတာရှည်ဖြစ်နေရေးဆိုတဲ့ကလိန်ကကြီးအတွေးခေါ်တွေပဲအရင်တိုင်းယူလာမယ်ဆိုရင်ကျွန်တော်တို့ကသူတို့ကိုဘာလို့ဖိတ်နေရမှာလဲ
အဲ့ဒီလိုပြောဆိုမှုကြောင့်ယူကရိန်းနဲ့ရုရှားအကြားဘာကြောင့်သဘောထားကွဲနေတယ်ဆိုတာကိုချိတ်ဆက်ကြည့်လို့ရကြောင်း Fred Kagan လို့ American Enterprise Institute ကသူတေတီကသုံးသပ်ပါတယ
် Ukrainians are being cut out fromRiyadh and so forth.
Sorry, ya twist song ma Ukraine ko ba jaw ma phait de le so le bo so yin mu ri shin ni ya mat ma de. Da mai aku lou ni de ti cha si twist song mu ga le na song a sin ma hob bi me na phat sa long ga yan ko we kwa de a song na phat ko yauk ni da jaw tait so le a si sin no ma hob paw.
Su nu pwe ma power me a che ta cho ko Tamara Trump pwin mwin lin lin pyo ni da jaw di paw na ngan ya sat san yi kaung si ga Charles Kupchan lo
pok ko ri ga. The one criticism that I would levy at the Trump administration is that I think it has
သမရထရန့်အစိုးရအပေါ်ကျွန်တော်အနေနဲ့မေးခွန်းထုတ်เสียရှိတာကဆွေးနွေးပွဲတွေတော့မဆရသေးဘူးနိုင်ငံခြားတပ်ဖွဲ့တွေမလာရဘူးနေတိုးအဖွဲ့ဝင်မဖြစ်ရဘူးစသဖြင့်ကိုယ့်ဘက်ကအများကြီးလိုက်လျောပေးနေတဲ့ကိစ္စပါဒါကအစီအစဉ်တိုင်းလောက်တာမဟုတ်ဘူးအဓိကကလူတွေတက်နေတာကိုရက်တက်မဲ့သဘောတူညီချက်ရဖို့လိုပါတယ
်အမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကတော့ဆွေးနွေးမှုတွေကိုဆက်လက်ပြုလုပ်သွားမယ်လို့ပြောပေမဲ့ယူကရိန်းပါမယ်မပါဘူးဆိုတာတော့ပြောကြားခြင်းမရှိပါဘူးခင်ဗျာ
ယူကရိန်းစစ်ပွဲရဆိုင်ရင်အမေရိကန်နဲ့ရုရှားဆွေးနွေးတဲ့အကြောင်းနိုင်ငံတကာသတင်းဆောင်ပါကိုကိုစုံဝင်းလိုင်ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့စစ်ကောင်စီနဲ့ DNL တို့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးပွဲအကြောင်းကိုပြောပြပေးစင်ပါတယ်တရုတ်နိုင်ငံကူမင်းမြို့မှာစစ်ကောင်စီနဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNL တွေ့ဆုံဆွေးနွေးခဲ့ရမှာထူးခြားတဲ့ရလဒ်တွေမရှိခဲ့ဘဲနဲ့အဆုံးသတ်ခဲ့ပါတယ်။ညီနိုင်မှုခက်ခဲတဲ့ကိစ္စရပ်တွေကိုသက်ဆိုင်ရာနှစ်ဖက်အဖွဲ့အတွင်းမှာပြန်လည်ဆွေးနွေးပြင်ပြီးတော့နောက်တစ်ကြိမ်ထပ်မံတွေ့ဆုံဖို့သဘောတူညီခဲ့ကြောင်း DNL ကသတင်းထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံကဆွေးနွေးပွဲအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမုံပြောပြပေးပါရှင်။
စစ်ကောင်စီနဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TLL ကိုယ်စားလှယ်တွေဟာတရုတ်စိုးရရဲ့ဂျောင်းဝင်ဆောင်ရွက်မှုနဲ့အတူတရုတ်နိုင်ငံခုမင်မြို့မှာဒီလ16ရက်နဲ့18ရက်နှစ်ရက်တာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အဲဒီတွေ့ဆုံတဲ့ဆွေးနွေးပွဲမှာတော့ နှစ်ဖက်တောင်းဆိုချက်တွေကိုညှိနှိုင်းဖို့ခက်ခဲတာကြောင့်နောက်တစ်ကြိမ်ထပ်မံတွေ့ဆုံမှုအတွက်သဘောတူခဲ့ကြောင်း PSLL TLL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOE မြန်မာပိုင်းကိုပြောပါတယ
်တွေ့ဆုံဆွေးနွေးမှုမှာနှစ်ဖက်ကတော့ဒီအပြန်အလှန်တောင်းဆိုတင်ပြမှုတွေရှိပြီးတော့မှဒီသဘောထားရယူတဲ့ချိန်မှာအခက်အခဲများဆက်ရှိနေသေးတဲ့အတွက်ကြောင့်ပေါ့နော်ဒီနောက်တစ်ခါပြန်တွေ့ဆုံဖို့မတို့ချိန်ထားတာမျိုးဖြစ်ပါတယ်ဒီပေလာလောက်ဝင်ချင်းဖြစ်ပါတယ်ဟုတ်ကဲ့
PSLF TLL ထုတ်ပြန်ချက်မှာတော့နောက်တစ်ကြိမ်တွေ့ဆုံမှုအတွက်တရုတ်ဆိုရရဲ့အထူးကိုယ်စားလှယ်တိန့်ရှီကျွန်းကဥဆောင်ဆွေးနွေးခဲ့ကြောင်းဖော်ပြထားပါတယ်ဒီတွေ့ဆုံပွဲမှာ PSLF TLL ဘက်ကသူတို့သိမ်းယူထားတဲ့မြို့12မြို့ကိုပလောင်ပြည်နယ်ထဲမှာထည့်သွင်းဖို့တောင်းဆိုကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ် PSLF TLL ရဲ့ပြောရေးဆိုခွင့်ရှိသူကတော့အဲ့ဒီတွေ့ဆုံပွဲမှာနိုင်ငံရေးအရာတောင်းဆိုတာမျိုးတွေမရှိခဲ့ကြောင်းနဲ့စီရေးဆိုင်ရာအချက်တွေကိုပဲအဓိကတောင်းဆိုခဲ့ပါတယ်လို့အခုလိုဆက်ပြောပါတယ်
။ဟုတ်ကဲ့ဒီတွေ့ဆုံဆွေးနွေးမှုမှာကျမတို့ကဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့မပြောဆိုတာမျိုးတွေတော့မရှိသေးဘူးပေါ့နော်။ကျမတို့ပဲတင်ပြတာကနံပါတ်1အချက်ကတော့ဒီလက်ရှိနှစ်ဖက်တက်ပေါ့နော်။ဒီရောက်တဲ့နေရာမှာတိုက်ပွဲတွေချက်ချင်းရပ်ဖို့အပြစ်တွေရပ်ဖို့နံပါတ်2ချက်တော့ဒီလေကြောင်းတိုက်ခိုက်တာမျိုးပြီးတော့မှလက်နက်ကြီးတွေပြတ်ခတ်တာမျိုးတော့တုံးနဲ့တိုက်ခိုက်တာမျိုးကိုရပ်တန့်ပြီးတော့နံပါတ်3ကတော့ဒီမဖက်ထိတ်ချုပ်တဲ့နေရာဒီမှာဒီအယက်တာပြည်သူလူထုတွေရဲ့စားဝတ်နေရေးပြီးတော့ဒီအစီတင်သွင်းမှုတွေပေါ့နော်ဒါတကယ်လို့လက်စွာအဲယူတီဖို့နိုင်ဖို့ကျမတို့ပြတ်တောင်းဆိုတာဖြစ်ပါတယ်ဟုတ်ကဲ့
PSLF TLL ပြောရေးဆိုခွင့်ရှိသူကစစ်ကောင်စီဘက်ကတောင်းဆိုတဲ့အချက်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူးပြီးတော့စစ်ကောင်စီဘက်ကလည်းဒီဆွေးနွေးပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိပါဘူး။တရုတ်နိုင်ငံကူမင်းမြို့မှာကျင်းပတဲ့နှစ်ရက်ကြာဆွေးနွေးပွဲကိုစစ်ကောင်စီဘက်ကဒုတိယဗိုလ်ချုပ်ကြီးကိုကိုဦးဦးဆောင်ခဲ့ပြီးတော့ PSLF TLL ဘက်ကတော့ဒုဗိုလ်ချုပ်ကြီးတာကျုပ်ကြာဦးဆောင်တက်ရောက်ခဲ့ပါတယ်။စစ်ကောင်စီနဲ့ TLL တို့ကြားဆွေးနွေးပွဲမစမီဒီလ15ရက်နေ့မှာတော့နောင်ချိုမြို့နယ်အတွင်းကိုစစ်ကောင်စီဘက်ကဘုံအလုံး40ကျဲချခဲ့တယ်လို့လက်နက်ကြီးနဲ့အလုံး140နီးပါးပစ်ခတ်ခဲ့တယ်လို့PSLF TLL ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒေသရင်းသတင်းတွေကိုဖော်ပြနေတဲ့ရွှေဖီမြေသတင်းဌာနကတော့ဒီလ18ရက်နေ့ကနေစတင်ပြီးတော့နောင်ချိုမြို့နယ်ထဲမှာတိုက်ပွဲတွေပြန်ပြီးပြင်းထန်လာနေတယ်ဆိုတာကိုဖော်ပြထားပါတယ်ရှင
်တရုတ်နိုင်ငံကူမင်းမြို့မှာစစ်ကောင်စီနဲ့ TNL တို့ဆွေးနွေးခဲ့တဲ့ဆွေးနွေးပွဲမှာရလမထွက်ဖဲနဲ့အဆုံးသတ်ခဲ့တဲ့သတင်းကိုမက်ဆူမွန်ကပြောပြပေးခဲ့တာပါအခုတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေသတင်းကိုပြောပြပေးကြပါမယ်။ကချင်ပြည်နယ်ဗမော်မြို့မှာဒီသတင်းပတ်ထဲစစ်ကောင်စီနဲ့တိုက်ပွဲတွေပြန်လည်ပြင်းထန်လာနေတယ်လို့ KIA ပြန်ကြားရေးတာဝန်ခံကပြောပါရယ်။တိုက်ပွဲတွေကြောင့်အနီးအနားကျေးရွာတွေကိုစစ်ကောင်စီကလေးချောင်းကတိုက်ခတ်တာတွေလည်းရှိတယ်လို့ပြောပါရယ်။ဗမော်မြို့ရဲ့စစ်ရေးနောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုကိုစီသူကပြောပြပေးပါရှင်
။ KIA နဲ့ပူးပေါင်းတပ်တွေဟာဗမော်မြို့ကိုဒီဇင်ဘာလ4ရက်နေ့ကစတင်ထိုးစစ်ဆင်နေတာအခုဆိုရင်နှစ်လခွဲကြာမြင့်လာပြီဖြစ်ပြီးတော့ဒီအပိုင်းမှာလည်းတိုက်ပွဲတွေပြန်လည်ပြင်းထန်လာနေပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို KIA ပြန်ကြားရေးတာဝန်ခံဘုံကြီးနော်ဘူးက VOE ကိုခုလိုပြောပါရယ်
။မနေ့ကမနေ့ပိုင်း6နာရီကလည်းစပြီးမှတက်ပေါ်တော့ပြန်တော့ပြင်းထန်တာရှိပါတယ်။အဓိကတိုက်ပွဲဖြစ်တဲ့နေရာတော့ဆောကမစ်စ်ပြည်နယ်ဟလာယာ136လို့နောက်အမတာ366နေရာပေါ့နော်အဲ့ဒီနေရာမှာပြည်သာတိုက်ပွဲတွေပုံမှန်ပြင်းထန်တာဖြစ်ပါလေ
။အင်္ဂါနေ့ကတော့ခလာယာ236နဲ့အမတာ366ကို KIA ပူးပေါင်းတပ်တွေကသိမ်းယူလိုက်ကြောင်း KIA ရှေ့တန်းသတင်းမြစ်တွေကိုဒေသတွင်းသတင်းမီဒီယာအချို့ကကိုးကားပြီးတော့ဖော်ပြခဲ့ကြပါတယ်။ဘုံမကြီးနော်ဘူးကတော့ဒီတက်စခန်းတွေကိုသိမ်းယူတာမရှိသေးကြောင်းပြောပါတယ
်။ဟိုကျွန်တော်တို့ဒီအသက်ပေါင်းစုအဖွဲ့ကြီးလည်းစခန်းထဲမှာမြေကချင်းကနေတဲ့နေသားရှိပါတယ်ဒါကြောင့်စကစပက်ကနဲ့တုံးတဲ့လင်းနဲ့ကတော့လေချောင်းနဲ့တိုက်တာနောက်ဒီတုံးနဲ့တိုက်တာသူတို့တုံ့ပြန်တာကိုတွေ့ရပါတယ်ခင်ဗျာအခုတစ်ခါတော့ဟိုစခန်းလေးချင်းနယ်တဲ့နေသားတော့မရှိသေးပါဘူးပဲပဲကတော့စက်တမဒီနာနေသားဖြစ်ပါတယ
်ဒီလ3ရက်နေ့ကအမှတ်366အမြောက်တက်ရင်အမတ366ကို KIA ပူးပေါင်းတပ်တွေကတင်ယူခဲ့ကြောင်းသတင်းထုတ်ပြန်တာရှိခဲ့ပေမဲ့ဒါဟာတရင်တစ်ခုလုံးတင်ယူနိုင်တာမဟုတ်ပဲ၃ပုံ၂ပုံလောက်ကိုတင်ယူထားတာဖြစ်ကြောင်းလည်းပြောပါလေ။အင်္ဂါနေ့ညသကောင်ချိန်မှာစစ်ကောင်စီကမိုးမောက်မြို့နယ်တွင်ကကြီးဝါတချို့ကိုလေချောင်းကဘုံကြီးတိုက်ခိုက်ခဲ့တယ်လို့လည်းဘုံမကြီးနော်ဘူးကပြောပါလေ။
တဲ့ဟာညသကောင်ညာပေါ့နော်တနာယီကျော်ချိန်မှာမိုးလေချောင်းကရှမ်းကြီးပါပေါ့ကွာ။အဲ့ဒါဝါငန်းဆိုတဲ့ယွာနဲ့ဟိုနန်းကြီးဆိုတဲ့ယွာဘက်ပါသက်ကဘက်ကနဲ့
ဘုံကျဲတာရှိပါတယ်ဒါပြည်သူတို့ဒီတော့ဒီကဲ့တဲ့ဆိုတာကတော့အသေးစိတ်ကတော့မရသေးပါဘူးအဲတိုက်ပွဲလည်းမရှိဘူးကဲတိုက်ပွဲဒီလည်းမရှိဘူးဂျီရိုလူရွာမှာဘုံရာသေးတဲ့အခြေအနေတော့ဒီနေ့ထူတာတော့ရှိပါလားခင်ဗျစစ်ကောင်စီကဘုံကျဲကြတာကြောင့်ဒေသခံတအူးသေဆုံးခဲ့တယ်လို့ဖားကန်ဒေသခံတအူးကပြောပါတယ်ပမော်မျိုးနဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့
စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျပမော်မျိုးဘက်မှာစစ်ကောင်စီနဲ့ကရင်ဘူးပေါင်းတပ်တွေတကြောပြန်တိုက်ပွဲဖြစ်ပြင်းထန်နေတဲ့အခြေအနေသတင်းပေးပို့ချက်ကိုကိုစီသူကပြောပြပေးခဲ့တာပါတစ်ဆက်သေးပါပဲရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါ ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့တိုက်ပွဲအတွင်းဖမ်းဆီးထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်ထောင်နဲ့ချီအနက်200နီးပါးကိုဒီကနေ့ပဲအေးအဖွဲ့ကပြန်လွှတ်ပေးလိုက်ကြောင်း နီးစပ်သူတွေက view ကိုပြောပါတယ်စစ်တွေမြို့တော်အပါအဝင်ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲဒူရဲမှုကြီးအဆင့်ရှိသူအပါအဝင်စစ်တုံးပန်းနဲ့မိသားစုဝင်တွေကိုပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်ကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမက်ခင်လီကပြောပြပေးပါရှင်ရခိုင်ပြည်နယ်မှာတနှစ်ကျော်ကြာတိုက်ပွဲတွေအတွင်းမြို့နယ်ပေါင်း
19ခုထဲကဆက်လေးခုကိုထိန်းချုပ်လိုက်ပြီးစစ်ကောင်စီတပ်ဖွဲ့တွေနဲ့မိသားစုဝင်ယာနဲ့ချီဖမ်းဆီးမိတဲ့အကြောင်းအာရခတတော် AA ဖွဲ့ကကြေညာထားပါတယ်ဖမ်းဆီးထားသူတွေကိုAA ဖွဲ့ကပြန်လွှတ်ပေးနေပြီးတော့ဒီရဲပိုင်းအတွင်းမှာပဲဒူရဲမှုကြီးတူအပါအဝင်စစ်တုံးပန်း200နီးပါးကိုပြန်လွှတ်ပေးလိုက်တယ်လို့AA ဖွဲ့နဲ့နီးစပ်သူတွေက view ကိုအတည်ပြုပြောပါတယ်ဒုတိယအကြိမ်တုံ့ပန်းတွေကိုပြန်လွှတ်ပေးတာဖြစ်ပြီးAAအဖွဲ့ကတရားဝင်ထုတ်ပြန်တာတော့မရှိသေးပါဘူး
ဒီရဲဘက်ဆိုင်ရာလူရဲမှုကြီးတောင်ပါဘုံတော့အဲဒီမှာဒီအကုန်လုံးဆိုတော့လူပေါင်း100လောက်တော့ရှိတယ်အကုန်လုံးကိုလွှတ်ပေးလိုက်တာအဓိကတော့ဝယ်ပါလဲဆိုတော့ဒီအကုန်လုံးသူတို့ကနေပြန်အခုလွှတ်ပေးလိုက်တဲ့လူတွေကသူတို့နေရဲ့လက်ဆက်တွေကစစ်ကောင်စီရဲ့အုပ်ချုပ်မှုအောင်နဲ့ကန့်ဆန်တဲ့နေတွေ
အဲတိုက်ပွဲဝင်ရတဲ့လူတွေကအုပ်ချုပ်မှုနေနေတွေဖြစ်တဲ့သူတို့ကဘလို့ပြောလိုက်တာပါအာရခတတော် AA ဘက်ကပြန်လှုပ်ပေးတဲ့စစ်တုံ့ပန်းတွေထဲမှာအမျိုးသားတွေထက်အမျိုးသမီးနဲ့ကလေးငယ်တွေအများဆုံးပါဝင်တာကိုတွေ့ရတယ်လို့လည်းနီးစပ်သူတွေကပြောဆိုကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလဆန်းပိုင်းကလည်းစစ်တုံ့ပန်း140ကျော်ကို AA ဘက်ကလွှတ်ပေးခဲ့ပူပါတယ်ရခိုင်ပြည်နယ်တိုက်ပွဲတွေအတွင်းစစ်ကောင်စီရဲ့ဗိုလ်မှူးချုပ်အဆင့်ရှိသူတွေအရာရှိတွေနဲ့စစ်ကောင်စီတပ်သားယာနဲ့ချီပြီးတော့စစ်တုံ့ပန်းအဖြစ် AA
ကချိန်ထဲမှာပဲတိမ့်ပိုက်ဖို့ကြံရှိနေသေးတဲ့စစ်တွေမျိုးကိုလည်းအေအေကဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်စစ်တွေမျိုးနားမှာနှစ်ဖက်တိုက်ပွဲအခြေအနေရခိုင်ဒေသခံအမျိုးသမီးတို့ကအခုလိုပြောပါတယ်မနေ့ကဒါတော့တိုက်ပွဲအပြင်းနေလို့သိရတယ်ဒါပေမဲ့မြို့ပြင်လောင်ပေးပေါ့နော်မြို့ထဲတော့မရောက်သေးဘူးဟိုကကြတော့မြို့ပြင်အနည်းတော့အကြမတောက်တို့ဗတ်တလိုက်တို့အဲ့ဒီနားမှာအဲစစ
ထိုးစစ်ဆင်နေတာဖြစ်ပေမဲ့စစ်တွေမျိုးအတွင်းမှာနေထိုင်သူတွေကြားလုံခြုံရေးစိုးရိမ်မှုတွေရှိနေကြပါတယ်စစ်ကောင်စီဘက်ကတော့မြို့ရင်းမှာရှိနေတဲ့ဒေသခံပြည်သူတွေကိုခရီးသွားလာခွင့်တွေကိုပြီးခဲ့တဲ့လတွေကပိတ်ဆို့ထားပါတယ်
လက်ရှိမှာတော့စစ်တွေဒေသခံတွေကကြတော့အစတည်းကပိတ်မိနေတာပေါ့လေဒီစစ်စစ်ကောင်စီကအဲ့ဒီမျိုးပပက်လေးကိုပိတ်ဆို့ထားတဲ့အချိန်ကြီးမျိုးမိုက်ထောင်ထားတဲ့ပါအချိန်ကြီးအဲ့လိုမျိုးရှိနေကြတော့လေအသူတို့စာဝဲနေရေးစာဝဲနေရေးတွေရောဒီအလောက်ကခွန်နေတော့မရှိကြတော့ငဲနေတဲ့လူတွေရှိရဲလို့ဆိုပြီးတော့မှသိရပါတော့
ရခိုင်မြည်နယ်မှာစစ်ကောင်စီနဲ့အာရခတက်တော် AA ကြပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကစပြီးကြော့ပြန်တိုက်ပွဲတွေစတင်ခဲ့တာပါလက်ရှိမှာတော့ရခိုင်ပြည်နယ်ကမြို့နယ်14ခုကို AA ဘက်ကတင်ပိုက်ထားနိုင်ပြီးကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေကတော့စစ်ကောင်စီရဲ့ထိန်းချုပ်မှုအောက်မှာရှိနေပါသေးတယ်အဲ့ဒီမြို့တွေရဲ့အပြင်ကကြေးရွာတချို့ကိုတော့အာရခတက်တော် AA ကပဲထိန်းချုပ်ထားပါတယ်ရှင်
ဖန်စီထားတဲ့စစ်သုံးပန်းနဲ့မိသားစုဝင်200နီးပါးကိုအေးအဖွဲ့ကပြန်လွှတ်ပေးလိုက်တဲ့တဲ့မိုက်ခင်လေးကပြောပြပေးခဲ့တာပါ။ဗုဒ္ဓဘုညာတရင်ပေးပို့ချက်တွေကတော့လောက်ပါပဲရှင်။ View American အတန်ကနေမြန်မာဘာသာအတန်လွှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေရုပ်တံထဲမှာဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့နေ့စဉ်ထုတ်လွှင့်ပေးနေတဲ့မနက်ခင်းနဲ့ညချမ်းအစီအစဉ်တွေကို VOA ရဲ့ website ဖြစ်တဲ့ voaburmese.com နဲ့ Facebook စာမျက်နှာကနေတော်တာရှင်တွေစောင့်မျှော်ရှုစားနိုင်ကြပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘုညာတိုင်းတိဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio အစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်တဲ့ VOA မနေ့ခင်း radio အစီအစဉ်ပထမပိုင်း나이ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11883ညာလိုင်းဒိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်း나이ဝက်နဲ့စနေတနင်္လာနေ့တွေမှာထပ်တိုးလိုင်းလံမီတာ190kilohertz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း view မြန်မာပိုင်း website စာမျက်နှာနဲ့ facebook နဲ့ youtube လူမှုကွန်ရက်စာမျက်နှာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ
်လာကြကြပါတော်တာရှင်များရှင် View American တန်ရဲ့2025ခုနှစ် February 19ရက်ဗုဒ္ဓဘူးညပိုင်းမြမဘာသာအတန်လွှင့်အစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ30 kHz 9963ညစနေတနင်္ဂနွေမှာဆိုရင်တော့အလိုင်းလံမီတာ190 kHz 15905တို့ကနေဓာတ်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအယ်ဒီတာနဲ့ဆွေးနွေးကံလူငယ်တွေအတွက်ကျန်းစီအစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍစရဲအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်ဒါတွေကိုမတင်ဆက်ပေးခင်မှာအရင်ဆုံးတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Editor နဲ့ဆွေးနွေးကံအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်ရွေးကောက်ပွဲထက်ငြိမ်းချမ်းရေးကိုဦးစားပေးရမယ်ဆိုတဲ့အာဆီယံရဲ့ဖီအားကိုစစ်ကောင်စီဘလောက်အလေးထားပါသလဲအဖွဲ့ဝင်အားလုံးသဘောတူမှဆုံးဖြတ်ချက်ချလို့ရတဲ့အာဆီယံဟာမြန်မာပဋိပက္ခပြည်လဲရေးအတွက်ရှေ့ဆက်မလုပ်နိုင်အောင်မှလဲဆိုတာအခုတပတ်ရဲ့အယ်ဒီတာနဲ့ဆွေးနွေးကအစီအစဉ်မှာမမမြသဇယောင်ကနေပြီးတော့ဦးကျော်စန္ဒကိုမေးမြန်းဆွေးနွေးထားပါတယ်ရှင
်မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါဗျာ
ဒီအာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အော်တိုမန်ဟာရှိမြာဒီ February 6ရက်ကနေ10ရက်ထိမြန်မာနိုင်ငံကိုသွားခဲ့ပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတိတ်ပြီးတော့အလေးထားပုံမရဘူးလို့ပြောလို့ရမလား
အလေးမထားပါဘူးသိပြီတော့အစကတည်းကဒီအော်တိုမန်ဟာရှင်ဟာမလေးရှားနိုင်ငံဥက္ကဋ္ဌဖြစ်နေအချိန်မှာမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟန်ကယူချက်ထားလို့ဖြစ်ပါတယ်သူကမလေးရှားနိုင်ငံဂျာယေးဝန်ကြီးဌာနရဲ့အတွင်းဝန်ချုပ်ဖြစ်တယ်ဝန်ထမ်းဆောင်ရလူဖြစ်ပါတယ်အတွေ့အကြုံများတဲ့လူပါဆိုသူ့ကိုလွှတ်ပေးခဲ့တဲ့ကအဓိကသူပြောရမယ့် message ကစစ်ကောင်စီလုပ်နေတဲ့ရွေးကောက်ပွဲဟာအရေးမကြီးဘူးဒါကငါတို့မလို့ချင်ဘူးတကယ်ညင်းချမ်းအောင်ဘယ်ဆုံးညှိနှိုင်းပြီးတော့ပေါ့လေဖြစ်ရှင်းဖို့သာဖြစ်တယ်ဆိုတဲ့ message ကိုပြောဖို့လာတာအဲ့လိုပြောမယ်ဆိုတာကိုလည်းသူကကြိုပြီးတော့ဒါ secret diplomacy ကို open diplomacy public diplomacy ဖြစ်တော့ကျူပီရဲ့ကိုလူရင်းစီတရားပြတာပြောမယ်ဆိုတော့စစ်ကောင်စီကပူစီတာပေါ့ဆိုတော့စစ်ကောင်စီကကျူဆိုဖို့နေနေတာကတိတ်တောင်မှလာစီခြင်းမဟုတ်ဘူးမလို့ဆိုတော့လက်ခဏဖြစ်ကောင်းဖြစ်ပါလိမ့်မယ်လာတဲ့သတင်းကိုလည်းပဲမီဒီယာတွေထဲမှာဘာမှအလေးထားတာမတွေ့ရပါဘူးဆိုတော့သူတို့အဓိကလူချင်းလှုပ်ချင်းနေတာကတရုတ်ရဲ့ဖီအားပေးတဲ့တိုက်တွန်းမှုနဲ့လုံမဲ့ရွေးကောက်ပွဲသာဖြစ်တယ်သူတို့ရဲ့legitimacy သူတို့တဝင်ဖြစ်တယ်ဆိုတာဟုတ်တော်ရှိမဟုတ်တော်ရှိပြသဖို့အတွက်ဒီရွေးကောက်ပွဲနဲ့ပဲသူတို့ထပ်ပေါက်ဆိုတာရှိနေရောဆိုတော့ဒါဘယ်သူအဓိကထားတယ်အာဆီယံကိုလည်းသူတို့လုံးဝခရီးစိုက်မှာမဟုတ်ပါဘူးအဲ့ဖီအားတွေကိုတနည်းပြောရင်ကဘာဒက်အခုကတရုတ်ကိုပဲသူကဦးစားပေးနေတာတရုတ်ကပြောတာကိုပဲသူလုံးမှဖြစ်မယ်ဆိုရက်ဟာစစ်ကောင်စီရဲ့မလွဲမဆောင်သာရွေးရမယ်လမ်းဖြစ်နေတဲ့အတွက်ကြောင့်လို့ပြောမှာပါအာဆီယံကိုတော့သတိအလေးမထားတာတွေ့ရပါတယ်
အဲ့ဒီအာဆီယံအနေနဲ့မြန်မာရေးမှာထိထိရောက်ရောက်ဖြည့်ရှင်းနိုင်မယ့်အလားအလာရောရှိပါရဲ့လား
လောလောဆယ်တော့မတွေးရပါဘူးလောလောဆယ်တော့မတွေးရပါဘူးအာဆီယံနိုင်ငံတွေဟာ ဒီကသူတို့မှာအခက်အခဲတွေအများကြီးရှိနေတာပေါ့လေသူတို့ရဲ့အဓိကအခက်အခဲအတားရှိကတော့ဒီအဖွဲ့ဝင်အားလုံးဘုံသဘောတူညီမှုရမှာ consensus ပေါ့လေရမှာလည်းသုံးဖြတ်ချက်ကိုချနိုင်တဲ့အခြေအနေဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့လှုပ်ချင်တဲ့ပြည်ရင်တဲ့ PR ကိုအဖွဲ့ဝင်နိုင်ငံတိုင်းအကုန်လုံးပဲလုံးဝသဘောမတူနိုင်တဲ့အခြေအနေရှိပါတယ်အဲ့ဒီမှာအထူးသဖြင့် Laos တို့ Cambodia တို့လို့ပေါ့လေဗီယက်နမ်တို့နိုင်ငံတွေကတိတ်ပြီးတော့မတက်ကြွဘူးတက်တက်ကြွကြွရှိတာမလေးရှားတို့ Indonesia တို့တက်ကြွတယ်ထိုင်းကလည်းဟိုလိုဒီလိုလိုအဲ့လို PR ပြရတဲ့ Laos ပြည်လဲသွားဖို့သာသူကလူချင်းတဲ့သဘောရှိရဆိုတော့ဒီ consensus ကအဓိကပြဿနာဖြစ်ပါတယ်နောက်တစ်ခုကလည်းပဲပြည်တွင်းရေးကိုဝင်ဆွေးဖူးဆိုတဲ့ဟာပေါ့လေဖော်ဝင်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ဆွေးဖူးဆိုတဲ့မူလရှိနေဆိုတော့ဒီဟာရရှိနေတဲ့အတွက်အာဆီယံထိထိရောက်ရောက်လုံလောက်နိုင်တဲ့အခြေအနေတော့မရှိဘူးလို့လောလောဆယ်မှာတွေးနေရပါတယ်အ
ဲ့တော့ဒီဘုံသဘောတူညီချက်၅ရက်ကရောဘယ်လောက်ထိအရေးပါပါလဲဒါကိုပြန်ပြင်နိုင်မဲ့အလားအလာရောရှိလား
စိတ်အရေးပါပါတယ်ဒီဘုံသဘောတူညီမှု၅ရက်မြန်မာနိုင်ငံမှာချမှတ်ထားတာကတော့တကယ်ဖြစ်တဲ့ကိစ္စပေါ့လေဒါပေမဲ့လည်းအဓိကအဖြစ်ကသူတို့စောစောကပြောခဲ့တဲ့ consensus နဲ့ချခဲ့တာဒီဘုံသဘောတူညီချက်၅ရက်တုန်းကသိပြီးတော့ကြည်ကျတဲ့အောင်မြင်မှုလို့ပြောမှဖြစ်ပါတယ်ဒီကချနိုင်ခဲ့တာဒါပေမဲ့လည်းအထက်ဘက်ဝင်ဆက်ပြီးတော့ပြောလို့မရစစ်ကောင်စီကနားမထောင်နိုင်ဘူးသူတို့ဒီထက်ပိုပြီးတော့တိုးပြီးတော့လှုပ်ထန့်ခြင်းမရှိပါဘူးသူတို့မှာအနေကအကန့်အသတ်တွေကရှိပါတယ်အာဆီယံအဖွဲ့ထောင်ကလေးကအဖွဲ့ဝင်လွန်ခဲ့တဲ့58ကအဖွဲ့ဝင်တွေဟာတနင်္ဂနွေနေ့တနင်္ဂနွေမတူကွဲပြားတဲ့နိုင်ငံရေးဝါဒတွေပဲအများကြီးရှိပါတယ်။ဥရောပသမဂ္ဂမှာတော့ဒီမိုကရေစီတကယ်ဖြစ်ထွန်းအောင်မြင်မှသာလက်ခံမယ်ဆိုရယ်စီကံနဲ့မအောင်နဲ့လွတ်လပ်မှုဘလို့ရှိရဲဆိုတာတိုင်တာပြီးမှလက်ခံတာ။အာရှမှာအဲ့လိုမှုပါဘူး။ပရီဇရစ်နဲ့အထုတဲ့နိုင်ငံလည်းရှိတယ်၊ကွန်မြူနီအာနာရှင်နိုင်ငံလည်းရှိတယ်၊ဆက်အာနာရှင်အုပ်စုတဲ့နိုင်ငံလည်းရှိတယ်၊ဒီမိုကရေစီလှမ်းနေတဲ့နိုင်ငံလည်းရှိတယ်ဆိုတော့အဲ့လိုတနင်္ဂနွေနေ့ကွဲပြားတဲ့နိုင်ငံတွေကိုစူးစီးဖို့အတွက်ကတော့တယောက်ပြည်တွင်းရဲ့တယောက်ဝင်ဆွဲဖို့မင်းတို့ဘလို့ဘလို့အထုတ်ချုံငါတို့ဘာမှမပြောလို့နောက်ပြီးသူခုဆုံးဖြတ်လဲအားလုံးသဘောတူမှဆုံးဖြတ်မယ်ဆိုတာနဲ့စီုံထားတာဖြစ်ပါတယ်အာဆီယံကဆိုတော့ဒီဟာတွေကိုပြုပြင်နိုင်ခြင်းမရှိသမျှကာလပတ်လုံးကတော့မြန်မာပြည်အရေးမှလည်းပဲဆက်ပြီးတရတူပြီးဖိအားပေးဖို့အခက်အခဲရှိပါလိမ့်မယ်သူတို့က
အဲ့တော့ဒီခုနပြောတဲ့အချက်တွေကိုမြန်မာနိုင်ငံအရေးမှကြတော့ချင်းချက်ထားလို့မရပါဘူးလား
ချင်းကြထားဖို့ဆိုတာကတော့အဲ့လိုအကြံပြုတဲ့လူတွေရှိပါတယ်အထူးသဖြင့်မလေးရှားတို့အင်ဒိုနီးရှားတို့ဘက်ကရေးရတဲ့အဲ့ဒီနိုင်ငံရေးအတွေ့အကြုံရှိတဲ့နိုင်ငံသမားဟောင်းတွေဒီတာဝန်လောလောဆယ်ထမ်းဆောင်နေတဲ့အာပါလီမန်အမတ်တွေသူတို့ရေးရတာအများကြီးတွေ့ပါတယ်ဒီဟာကိုပြင်သစ်နေအာဆီယံဟာအထူးသဖြင့်ချင်းကြထားတဲ့နယ်ပေါ်လေသူတို့ကမြန်မာနိုင်ငံအရင်နဲ့ပတ်သက်လို့ပေါ်လေဒီခေတ်ဆက်မှာဆိုလို့ရှိရင် majority vote အများသဘောတူနဲ့ဆုံးဖြတ်တဲ့ပုံစံမျိုးတော့လုပ်သင့်တယ်ဆိုတာမျိုးရှိပါတယ်ချွင်းကျက် level ရှိပါတယ်အာဆီယံမှာဟိုတုန်းကပါလေ minus x policy လာတခုရှိတဲ့သူတို့ကဒီစီးပွားရေးကိစ္စနဲ့ပတ်သက်လာရင်အများဘုံသဘောတူညီမှာမဟုတ်ဘူးသူတို့နိုင်ငံအတွက်သူတို့ဟာလှုပ်ဆင်းတဲ့ဟာကိုလုပ်ရတယ်သူတို့ကမတိခိုက်ရင်ဆိုတာအဲ့လိုမျိုးချွင်းကျက်တွေရှိပါတယ်ဆိုတော့မြန်မာနိုင်ငံအရင်မှလည်းအဲ့လိုချွင်းကျက်ထားသင့်တယ်လို့တိုက်တွန်းတဲ့လူတွေကတော့ရှိပါတယ်ဒါပေမဲ့လောလောဆယ်တော့မတွေးရပါဘူးအဲ့ဒါသို့တော်လည်းပဲတချို့ကပျော်လင်းနေကြတယ်ပေါ့လေမကြခင်မှာအစ်စ်တီမောနိုင်ငံပေါ့လေဒီမော်လက်ဆေးဟာအာရှန်ဖော်ဝင်နိုင်ငံဖြစ်လာလိမ့်မယ်ဖြစ်လာရင်တော့သူကမြန်မာအရေးအတွက်အများကြီးတိုက်တွန်းတယ်မြန်မာနိုင်ငံမှာဒီမိုကရေစီထွန်းအရေးအတွက်အများကြီးတိုက်တွန်းနေတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်အင်အားသာလာမှာပေါ့လေတမဲတော့ပူလာမှာပဲဆိုပြီးတော့မျှော်လင့်နေတဲ့လူတွေရှိပါတယ
်ဒါပေမဲ့ဒီအရှိတီမောကဟိုနောက်ဆုံးမှဝင်လာမဲ့ဖော်ဝင်နိုင်ငံလည်းဖြစ်တယ်နိုင်ငံလည်းတည်တည်လေးဘလောက်ထိဒီမြန်မာအရေးမှာသူကအရေးပါလာနိုင်လို့ပါလဲ
အရေးပါပါတယ်အခုနားပြောတဲ့consensus ဆိုရက်ကြဒီကိစ္စဒီနေရာမှာသွားပြီးတော့အဆုံးတဲ့နေတယ်။ဆိုတော့ east timor သဘောမတူဘူးဆိုရင်လည်းပဲဘာမှလုံးလုံးမရဘူးသူပြောတဲ့ကံကွက်နိုင်တဲ့အခြေအနေလည်းရှိရဲ့။နောက်ပြီး east timor ဟာဒီမြန်မာအရေးကိုစကြတဲ့သူတို့ဒီလွတ်လပ်ရေးကျူးပန်းစဉ်တွေကမြန်မာနိုင်ငံရဲ့အဲ့ဒီခါမှာ68ဒေါ်လာရေးအပြီးကာလဆိုတော့သူတို့ဟာအတူတူတွဲပြီးတော့အာဏာရှင်အုပ်ချုပ်ရေးကိုဆန့်ကျင်စေအုပ်ချုပ်ရေးကိုဆန့်ကျင်ခဲ့တဲ့အစဉ်လာလည်းရှိပေါ့လေလက်တွဲပြီးတော့အဲ့ကြောင်သူတို့နိုင်ငံပါသူတို့အောင်မြင်သွားတဲ့အခါမှာအဲ့အစ်စ်ဒီမော့အစိုးရကဟိုတုန်းက NCGUB ပြည်ထောင်စုမြန်မာနိုင်ငံအဝေးရောက်အစိုးရကိုသူတို့စီမံလာပြီးအခြေစိုက်ဖို့ဖိတ်ခေါ်ခဲ့တာတွေအများကြီးရောက်ရှိခဲ့ပါတယ်ဆိုတော့အခုလည်းပဲအများရန်အာပီကန်လန်နေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ East Timor ရဲ့စကားကတော့ဘာပဲဖြစ်ဖြစ်အဲ့ဒီမှာကြီးတယ်ငယ်တယ်မခွဲရဘူးပေါ့လေသူတို့ကဖိအားပေးနိုင်တဲ့နိုင်ငံတစ်ခုဖြစ်တဲ့တောင်မျှော်လင့်တဲ့လူတွေအများကြီးရှိကြပါတယ်သူကတော်တော်လေးတိုက်တဲ့တုန်းအပေးရောအတဲ့ရောရေးကြပါလေလက်တွေကတော့ဘလောက်ဖြစ်လာလို့ဆိုတော့တကယ်ရောက်လာမှပဲတွေ့ရမှာပေါ့လေ
အ ဲ့တော့နောက်တစ်ခုအဒီချီနေဒီမှာပေါ့မြန်မာနိုင်ငံကိုအာဆီယံအဖွဲ့တွေကထုတ်ပယ်လိုက်တဲ့အထိရောဖြစ်လာနိုင်မှာလား
မထင်ပါဘူးအာဆီယံကမြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်လက်ခံခဲ့ရတာအဓိကလည်းပဲသူတို့အကြောင်းပြချက်ကလုံးဝပြစ်ပယ်ထားရင်တရုတ်ရင်ငွေထဲကိုလုံးဝအုပ်စုတုံးပွားပြီးဖြစ်သွားမယ်ဆိုပြီးတော့အကြောင်းပြခဲ့ပြီးတော့လက်ခံခဲ့ရတာဖြစ်ပါတယ်ပြီးတော့သူတို့တဖြည်းဖြည်းလက်တွဲပြီးတော့ပြုပြင်မယ်ဆိုတော့ဒါမှဖြစ်မလာခဲ့ပါဘူးဖြစ်လာခဲ့တော့အခုခါမှာထုတ်ပြရင်လည်းပဲပူတောင်မှဆုံမယ်အခုလည်းပဲဒေဥကပို့ပြီးတော့အပိုင်းကြီးရနေအခုတောင်မှပဲအမေရိကန်ကပြီးနေတဲ့အထောက်ပံ့တကူဘာမှမဆိုးတော့အထောက်ပံ့လေးတော့ရုပ်သိမ်းလိုက်တယ်ဆိုတော့မြန်မာနိုင်ငံဒီမိုကရေစီတော်လှန်ရေးအတွက်အမေရိကန်ရဲ့အကူအညီကိုလုံးဝမမျှော်လင့်နေတော့ဆိုပြီးတော့သုံးသပ်သူတွေရင်းနေကြပါတယ်အဲ့ဒီတော့တရုတ်စိတ်တိုင်းကြဝင်ရောက်ပြီးတော့ခြေလက်ခွင်းရသွားမှဖြစ်ပါတယ်အာဆီယံလည်းဘာမှမတတ်နိုင်ဘူးဒီချိန်မှာအာဆီယံတော့သူတို့ကျူပန်ကြည့်တာပေါ့လေအာဆီယံမှာအခုဥက္ကဋ္ဌဖြစ်နေတဲ့မလေးရှားနိုင်ငံဝန်ကြီးချုပ်အဘရာဟင်အနေနဲ့လည်းပဲသူကနောက်ထပ်အကြွေးခံရဖို့ရဲ့သူ့ရဲ့ political image ပေါ့လေပုံကြိပ်နိုင်ငံတကာမှာတက်လာဖို့အတွက်လူပြနေလို့တော့မှဝေဖန်ပြီးရေးတဲ့ပညာရှင်တွေရှိသွားတယ်ဆိုတော့သိပြီးတော့မပြောင်းလဲနိုင်ဘူးပေါ့လေဒီကိစ္စမှာဆိုတော့ဒီလိုအခြေအနေမျိုးမှာငါတို့ပြောတာနားမထောင်ရဘူးလားမင်းတို့ထုတ်ပြတယ်ဆိုတာမျိုးကတော့လုံးဝဖြစ်လာလိမ့်မယ်မဟုတ်ပါဘူးထုတ်ပြင်းလည်းပဲမြန်မာနိုင်ငံစစ်ကောင်စီကတော့သိပြီးတော့ဝန်ထဲလိမ့်မယ်မထင်ပါဘူးတရုတ်ကလည်းပဲပို့ပြီးတော့ကျင်တဲ့အားမှာအဲမင်းတို့မလုပ်နိုင်လဲငါပဲလုပ်တော့မယ်ခွာဆိုပြီးတော့သူလည်းလင်းစင်အတိုင်းဆက်ပြီးသွားလိမ့်မယ်ဖြစ်ပါတယ်အ
ဲဒါဆိုရင်အာဆီယံကသူ့ရဲ့အဖွဲ့ဝင်နိုင်ငံတခုအနေနဲ့ပေါ့မြန်မာနိုင်ငံအရေးကိုဘာများဆက်ပြီးတော့လုပ်ပြီးနိုင်ပါအောင်မလဲ
မြန်မာနိုင်ငံအတွက်အာဆီယံဘာပြလုပ်ပေးနိုင်မလဲဆိုတော့ခုနအစ်စ်ဒီမော့လာရင်တော့ဝင်နိုင်တော့အစနဲ့ပူကျလာမယ်တခုဖြစ်မယ်ဒါပေမဲ့ဒေါင်းမြန်မေးရမယ်မိကုန်းကိုအာဆီယံကမြန်မာနိုင်ငံကိုဘာများလုပ်ပေးနိုင်မလဲဆိုတော့မြန်မာနိုင်ငံကအာဆီယံကိုဘယ်လိုလုပ်လိုက်မလဲဆိုတာပဲမေးရလို့ဖြစ်တယ်ဘာလို့ဆိုတော့မြန်မာနိုင်ငံအတွက်အာဆီယံထဲမှာကွဲနေရပြီမြန်မာနိုင်ငံကိုဒီတချို့နိုင်ငံတွေကပေါ့လေဒီစစ်ကောင်စီရဲ့တရုတ်လမ်းစဉ်အတိုင်းစစ်ကောင်စီလုပ်ပေးမဲ့ဒီကောက်ပွဲတော်မှာလက်ခံကြည့်ရင်ရဲ့အဲ့ဒီဖက်ခရင်ရင်ရဲ့ဆိုတော့မလေးရှားတို့အင်ဒိုနီးရှားတို့စင်ကာပူတို့အထူးကဒီနိုင်ငံသုံးနိုင်ငံကတော့သူတို့လက်မခံနိုင်ဘူးဘာညာဆိုပြောကြတယ်ထိုင်းကတော့ဟိုလိုဒီလိုလိုသူစီးပွားရေးအဆက်အသွယ်နောက်ပြီးနေစားပြဿနာတွေသူဟာသူထွင်ကျင်တယ်ဆိုတော့ဒီအာဆီယံအဖွဲ့စည်းမြန်မာနိုင်ငံအရေးကြောင့်တော်တော်လေးကွဲလွဲသွားနိုင်တယ်ဆိုပြီးတော့မှပြောနေကြပါတယ်တော်တော်ကအင်ဒိုနီးရှားကဝါရင်နိုင်ငံရေးသမားတယောက်ရေးတဲ့ဆောင်မတူထဲမှာသူကအကြံပေးထားပါတယ်သူရဲ့အခုလက်ရှိသမ္မတမစ္စတာဆူဗီယန်တို့အနေနဲ့အာဆီယံကိုမြန်မာနိုင်ငံကိုထိတိကျကျဖိအားပေးနိုင်ဖို့အတွက်ကြိုးစားပါအာဆီယံကိုသူက Trigger ဆိုတာသူတို့ဖွဲ့ခဲ့တဲ့အဖွဲ့ရှိတယ်လေဆိုတော့အင်ဒိုနီးရှားဥက္ကဋ္ဌဟောင်းအနေနဲ့ Trigger မှာလည်းပဲဩဇာကြီးနေစေဖြစ်တယ်ဆိုတော့အဲ့ဒီကတဆင့် Trigger သုံးဝင်ဆိုင်အဖွဲ့တဆင့်အဲ့လိုဖိအားပေးဖို့အတွက်အာဆီယံကိုတွန်းပါမတွန်းနိုင်လို့အာဆီယံကြဆုံသွားရင်အာဆီယံကြဆုံတဲ့တခါတည်းမှာခင်ဗျားလည်းပါလိမ့်မယ်ဆိုတော့သမရတို့သူရတာတော့တွေ့ရပါတယ်ဟုတ်ပါတယ်ဆိုတော့အခုမေးရမယ်မိကုံကအာဆီယံကမြန်မာနိုင်ငံကိုဘာလုပ်နိုင်သေးလဲဆိုတာနဲ့မြန်မာနိုင်ငံကအာဆီယံဘာဖြစ်သွားနိုင်သလဲဆိုတာပဲမေးရမလို့ဖြစ်နေတယ်လို့ပြောမှာပါ
ဟုတ်ကဲ့ပါဦးကျော်စံပါရှင်အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
မြန်မာအရေးအာဆီယံဘာလုံးနိုင်မှာလဲဆိုရဲခေါင်းစဉ်နဲ့အက်ဒီတာနဲ့ဆွေးနွေးကအစီအစဉ်မှာဦးကျော်စံသားကိုမမျှတစီအောင်ကမေးမြန်းတင်ဆက်ပေးခဲ့တာပါ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့ဂျန်စီအစီအစဉ်အလှည့်ပါအမေရိကန်အခြေစိုက်ပညာတော်သည်အဖွဲ့တစ်ခုဖြစ်တဲ့စုမြတ်တန်းဖောင်ဒေးရှင်းကပြည်ပမှာပညာဆက်သင်ဖို့ခက်ခဲနေတဲ့မြန်မာလူငယ်တွေအတွက်ပညာတော်သင်စုတွေပေးနေပါတယ်။အသက်20အရွယ်မှာကွယ်လွန်သွားတဲ့မြန်မာအမေရိကန်အမျိုးသမီးငယ်လေးမတ်စုမြတ်တန်းရဲ့ဆန္ဒနဲ့တည်ထောင်ထားတဲ့ဒီပညာတော်သင်စုအဖွဲ့ကမြန်မာလူငယ်တွေကိုကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်။မခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင်။
Hey Gen Z တို့တချင်ရောက်ပြန်ပြီနော် Gen Z တို့ရေဒီတစ်ပတ်တော့ American အခြေစိုက်ပညာတော်သင်စုအဖွဲ့လေးတစ်ခုဖြစ်တဲ့စုမြတ်တန်း Foundation အကြောင်းလေးပြောပြပေးခြင်းပါတယ်ပထမဆုံးတော့ဒီစုမြတ်တန်းပညာတော်သင်စုအဖွဲ့လေးဘယ်လိုပေါ်ပေါက်လာလဲဆိုတာပြောပြခြင်းပါတယ်ဒီပညာတော်သင်စုကအသက်20အရွယ်မှာကွယ်လွန်ခဲ့တဲ့မြန်မာ American အမျိုးသမီးငယ်လေးရဲ့ဆန္ဒအတိုင်းသူ့မိဘတွေကတည်ထောင်ထားတဲ့အဖွဲ့လေးပေါ့နော် တိုးရီသောသမီးလေးဖြစ်တဲ့မတ်စုမြတ်တန်းကသူ့ရဲ့ကောလိပ်ပညာရေးအတွက်အလုပ်လုပ်ပြီးတော့စုဆောင်းထားတဲ့ငွေတွေကိုသူ့စုံပါကနီးမှာလှူဒန်းပေးဖို့အတွက်သူ့ရဲ့မိဘတွေကိုမှားထားခဲ့တော့သူ့မိဘတွေကသူ့ကွယ်လွန်သွားပြီးတဲ့အခါမှာအလူရှင်တချို့ရဲ့သူ့စုဆောင်းထားတဲ့ငွေတွေကိုပေါင်းပြီးတော့ဒီပညာတော်သင်စုလေးကိုတည်ထောင်ခဲ့တာပေါ့နော်ဆိုတော့အရင်ဆုံးပေါ့နော်ဒီပညာတော်သင်စုကိုဘယ်လိုတွေရွေးချယ်နေလဲဆိုတာကိုပညာတော်သင်စုရွေးချယ်အဖွဲ့မှာပါဝင်နေတဲ့လူငယ်လေးတချို့နဲ့စကားပြောထားပါတယ်
ဒီလျှောက်ထားတဲ့လူတွေအကုန်လုံးကတော့သူ့အခက်ခဲနဲ့သူ့ကိုပေါ့နော်ဒါပေမဲ့တယောက်နဲ့တယောက်နဲ့ကဒီအခက်ခဲမတူပါပဲအကုန်လုံးကတော့အကူအညီလိုနေကြတဲ့လူပဲအဲဒါကြောင့်နှိုင်းရှင်ပြီးရွေးချယ်တဲ့အခါမှာလည်းကျွန်တော်တို့ကတော့တော်တော်ခက်ပါတယ်ဒါပေမဲ့ဟိုကျွန်တော်စိတ်ခံစားချက်နဲ့လည်းရွေးချယ်လို့မရဒီတခြား selection company မှာပါတဲ့လူအကုန်လုံးနဲ့ criteria နဲ့စနစ်တကျဒီ interview တွေကိုပေးချအချိန်ပေးပြီးတော့မှဆောင်ကြတဲ့ချက်ကိုတူတူချရပါတော့။
တမီးတို့ကသူတို့ရဲ့ဒီ application form မှာသူတို့ academic accomplishment တွေ၊သူတို့ letter of recommendation တွေ၊သူတို့ personal essay တွေအကုန်လုံးဒီ form ထဲမှာပါပေးတာ။ပြီးတော့တမီးတို့ကဒီ board member တွေအကုန်လုံးကအခု Google Doc မှာ Google Sheet ထဲမှာသူတို့ information တွေအကုန်လုံးတယောက်တယောက်ချင်းစီအကုန်ထည့်ထားတာပေါ့နော်။ပြီးတော့သူတို့ရဲ့ expiration တွေ၊ပြီးတော့သူတို့ leadership potential ရှိလား။ပြီးတော့သူတို့ future plan တွေတမီးတို့ရဲ့ country ကိုဘယ်လို community ကိုဘယ်လို benefit လဲဆိုတာလည်းတို့အရင်ဆုံးကြည့်တာပြီးရင်တမီးတို့က second step ကတို့အခု personal zoom meeting လို့ဝင်တမီးတို့ interview နဲ့တို့ personally interview တာပေါ့နော်ပြီးရင်နောက်ဆုံးပိတ်ကြရင်တမီးတို့ကဒီ funding တွေတမီးတို့ budget တွေနဲ့အခုကြည့်နေရတာတမီးတို့အယောက်20မဟုတ်25လောက်ပဲတမီးတို့ပေးနိုင်တာပေါ့နော်ဒီ scholarship ကိုအခု
ဒီစုမြတ်တန် foundation ကနေပြီးတော့လူတယောက်ကိုဘလောက်နှုန်းနဲ့ပညာတော်သင်စုတွေပေးနေလဲ
and ကျွန်တော်တို့စုမြတ်တန် foundation scholarship ကပေးတဲ့ကြွေးချယ်နောက်ဆုံး10ယောက်12ယောက်လောက်ကိုတော့တစ်လ100ပေါ့နော်တစ်နှစ်စာအလောက်ပေးဖို့ကြံစီထားပါကြဟုတ်ဟိုအနာဂတ်မှာလည်းပို့ပြီးတော့ပေးနိုင်တာအခုကျွန်တော်ဆူတောင်းနေပါဗျ sumyatan.org မှာဟိုကျွန်တော် website ရှိပါတယ်အမှလူရဲ information တွေလည်းရှိရဟုတ်အဲဘယ်လောက် amount ပဲဖြစ်ဖြစ်အကုန်လုံးဟိုဘယ်လောက် donation amount ပဲဖြစ်ဖြစ် like any amount is appreciated so because it helps the students a lot
နည်းနည်းပဲလူလူညံ့ညားပဲလူလူကျောင်းသားတွေအတွက်အထောက်အကူပြုတယ်ဆိုတော့ဒီပညာတော်သင်စုလေးရေရှည်တည်တတ်မှုအတွက်သူတို့ဘယ်လိုတွေကြိုးစားလှုပ်ဆောင်နေကြလဲ
ကျွန်တော်ကတော့အခုဟို fundraising and outreach မှာပါတော့ဒီ Facebook နဲ့ Instagram page မှာပို့ပြီး active ဖြစ်အောင်လုပ်နေပါတယ်ပြီးတော့ကျွန်တော်တို့ဒီ adopt a student program လည်းရှိတယ်ဒီကျွန်တော်တို့ Bay Area ပေါ့နော် California Bay Area ရဲ့ညမာပွဲတိုင်းမှာလဲမြတ်တန်ဖောင်ဒေးရှင်းကစတန်ကတော့အမြင်ရှိရဒီဒိုနာတွေအသက်တေရှာနေတာပေါ့နော်နည်းနည်းဟိုလှူတဲ့ငွေကနည်းနည်းပဲဖြစ်ဖြစ်ညမာပဲဖြစ်ဖြစ်ဒီចောင်းသားတွေတော်တော်ထောက်ပံ့ပေးတာအများကြီးပေါ့နော
်ဟုတ်အဲ့အဲ့လိုမျိုးညမာဘေးရီယာပွဲတွေမှာဆိုရင်တမီးတို့တချို့ fundraising တွေဆိုရင်တမီးတို့ကအမေသားမှားကြောအဲ့ဒါဘူးကို like တဘူးကို$10 လောက်အဲ့လိုမျိုးအဲ့လိုရောင်းပြီးဆိုရင်သူတို့ like wear ဆိုအဲ့ percent တွေကတမီးတို့ဒီ foundation ကိုပဲဝင်တာပေါ့နော်
ကိုယ်တိုင်ကလည်းလက်ရှိမှာအမေရိကန်မှာပညာသင်ယူနေတဲ့ဒီလူငယ်လေးတွေကစုမြတ်တန်ပညာရေးဖောင်ဒေးရှင်းရဲ့ရွေးချယ်ရေးအဖွဲ့မှာပါဝင်နေတဲ့အခါကျတော့သူတို့ရဲ့ခံစားချက်တွေကဘယ်လိုတွေဖြစ်နေလဲဆိုတာကိုလည်းနားထောင်ကြည့်ပါဦ
းအမတယောက်ကသူကအိန္ဒိယမှာဒီ business degree ကိုဟိုရအောင်လုပ်ပြီးဒီကရရောပြန်လာပြီးတော့သူလယ်သမားတွေကိုအကုန် coffee site တာရောငရုတ်သီးပင် site တာရောအဲသူတို့အကုန်ကူညီပြီးတော့ဘယ်လိုဟို equal rights for သူဘလို့စနစ်တကျသူရဲ့ဟိုပစ္စည်းကိုရောင်းလို့ရမှာအာကျွန်တော်လည်းဟိုကျွန်တော်ဘလောက်မှမရှိပါမယ်တကယ်ချင်းနေနေဆူပြီးတော့အလောက်လူလိုက်နေပေါ့နော်အဲ့လောက်ထိဖြစ်တယ်ဟုတ
်အခုတမီးစုမြတ်တန်ဖောင်ဒေးရှင်းမှာစစချင်းလို့စစချင်း volunteer လုပ်တဲ့အချိန်မှာတမီးကတကယ်ကိုလိုက် shock factor လို့ပဲဖြစ်သွားပေါ့နော်တော်တော်လေးစိတ်ဝမ်းနေရတယ်ဒီလိုမျိုးလူတွေဒီလောက်တောင်မှခံနေရတာပြီးတော့အားကြောင့်တမီးလည်းအများတန်းလိုက်တမီးတကယ်ချင်းနေတွေ့နေတာမှာအိုးငါဒီဖောင်ဒေးရှင်းမှာလုံးနေပေါ့နော်နင်တို့ like $10ပဲပေး $10ပဲပေးနည်းနည်းတော့ပေးပါပေါ့နော် like သူတို့ဒီမှာ$10ကအဲ့မှာသူတို့အရင် support လုပ်လို့ရတယ်ပေါ့နော
်ကေဂျင်စီတို့ရေအမေရိကန်အခြေစိုက်စုမြတ်တန်းပညာတော်သင်စုလေးအကြောင်းကြားခဲ့ကြရတာပါလူငယ်တွေနေနဲ့လေပညာရေးအခွင့်အလမ်းနေဒီထက်မကပို့ပြီးတော့ရပါစေလို့လဲစုမုံကောင်းတောင်းပေးလိုက်ပါတယ်နောက်တစ်ပတ်ကြာလို့ရှင်လေဂျင်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တတ
ဒီဘက်မှာမြန်မာတွေကိုပညာတော်သင်စုဆက်ပြီးတော့ထောက်ပံ့နေတဲ့အဖွဲ့အစည်းကိုဂျန်စီအစီအစဉ်မှာမက်ခင်လေးကတင်ဆက်ပေးခဲ့တာပါအခုတော့ကိုရန်နိုင်ရဲ့အားကစားကဏ္ဍအလှည့်ရောက်ပါပြီပေါ်တူဂီတိုက်စစ်မှုခရစ္စတီယာနိုရော်နယ်ဒိုကတော့2024ခုနှစ်အတွင်းကမ္ဘာပေါ်မှာဝင်ငွေအကောင်ဆုံးအားကစားသမားအဖြစ်ရပ်တည်ခဲ့ပါတယ်ကဘာအဆင့်တက်ဒန်နစ်ကစားသမားဂျန်နစ်စင်နာကိုတားမြင်ဆေးသုံးဆွဲမှုနဲ့အရေးယူလိုက်တဲ့အပေါ်မှာဒန်နစ်လောကသားတွေရဲ့သဘောထားတွေကဘလို့ပါလဲဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားတာနားဆင်ပါရှင
်2024ခုနှစ်အတွက်ကဘာဝင်ငွေအကောင်းဆုံးအားကစားသမားတရာစင်းကိုထုတ်ပြန်လိုက်ပါပြီအားကစားလောကရဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ Sportico သတင်းရဖော်ပြချက်ရတော့2024ခုနှစ်အတွင်းကဘာဝင်ငွေအကောင်းဆုံးအားကစားသမားတရာထဲမှာဘောလုံး basketball ဂေါတီလက်ဝဲနဲ့ American ဘောလုံးကအားကစားသမားတွေအများစုပါဝင်ပြီးတော့ပေါ်တူဂီတိုက်စင်မှု Cristiano Ronaldo ကတော့2024ခုနှစ်ရဲ့ဝင်ငွေအကောင်းဆုံးအားကစားသမားအဖြစ်ရပ်တည်ခဲ့ပါတယ်Ronaldo ဟာပြီးခဲ့တဲ့2024ခုနှစ်အတွင်းစုစုပေါင်းဝင်ငွေအဖြစ်နဲ့ American Dollar 360ရရှိပြီးတော့ကမ္ဘာမှာဝင်ငွေအကောင်းဆုံးအားကစားသမားအဖြစ်နဲ့နှစ်သက်တိုက်ရပ်တည်ခဲ့တာဖြစ်ပါတယ် Ronaldo ဟာ Saudi Pro League ကအနာစားတဲ့မှာကစားနေပြီးတော့လစာအဖြစ်နဲ့ American Dollar 225သန်းရပြီးတော့ကြော်ညာတွေကနေဒေါ်လာ45သန်းရရှိတာဖြစ်ပါတယ်ဒုတိယဝင်ငွေအကောင်းဆုံးအားကစားသမားကတော့ American NBA Basketball ကစားသမား Stephen Curry ဖြစ်ပါတယ်San Francisco Golden State Warrior team မှာကစားနေတဲ့ Stephen Curry ဟာမနစ်ကဝင်ငွေ 153.8 သန်းနဲ့ဒုတိယအများဆုံးရရှိခဲ့တာဖြစ်ပါတယ်။အဲ့နောက်တတိယဝင်ငွေအများဆုံးအားကစားသမားကတော့ Britain နိုင်ငံက Heavyweight Lightweight Champion ဟောင်း Tyson Fury ဖြစ်ပြီးတော့သူကတော့မနစ်ကစုစုပေါင်း American Dollar 148သန်းရရှိခဲ့တာဖြစ်ပါတယ်။ Argentina နိုင်ငံကကမ္ဘာကျော်ဘောလုံးသမား Lionel Messi ကတော့မနစ်ကစုစုပေါင်းဝင်ငွေ American Dollar 135သန်းနဲ့ကျောက်ထဝင်ငွေအများဆုံးရရှိတဲ့ကစားသမားဖြစ်ခဲ့ပါတယ်။မက်ဆီဟာအမေရိကန်မေဂျာလိဂ်ကအင်တာမိုင်းမီအသင်းမှာကစားနေပြီးတော့ရုပ်သံထုတ်လွှင့်ခွင့်နဲ့အားကစားအင်ဂျီရောင်းတာတွေကနေလဲဝင်ငွေတွေရရှိနေတာဖြစ်ပါတယ်။ကမ္ဘာဝင်ငွေအကောင်းဆုံးထိပ်ဆုံး5ယောက်မှာပြင်ဆင်မမြောက်ဝင်ငွေအကောင်းဆုံးကတော့ LA Lakers Basketball အသင်းကနာမည်ကြီး LeBron James ဖြစ်ပြီးတော့သူကတော့စုစုပေါင်းဝင်ငွေအမေရိကန်ဒေါ်လာ 132.2 သန်းရရှိခဲ့တာဖြစ်ပါတယ်။ကမ္ဘာဝင်ငွေအကောင်းဆုံးထိပ်ဆုံးအားကစားသမားအယောက်တရာရဲ့စုစုပေါင်းဝင်ငွေက6.2 ဘီလီယံရှိပြီးတော့ဒီထဲမှာလာဇာနဲ့စုကြည့်က 4.8 ဘီလီယံဖြစ်ပြီးကြော်ညာဝင်ငွေကတော့ 1.4 ဘီလီယံရှိတာဖြစ်ပါတယ်။ဒါမဲ့လည်းအဲ့ဒီကမ္ဘာဝင်ငွေအကောင်းဆုံးထိပ်ဆုံးအားကစားသမားအယောက်တရာထဲမှာတော့အမျိုးသမီးအားကစားသမားတွေတယောက်မှမပါဝင်ခဲ့ပဲမနစ်ကအမျိုးသမီးတွေထဲမှာဝင်ငွေအကောင်းဆုံးရရှိခဲ့တဲ့အားကစားသမားကတော့အမေရိကန်ကလူငယ်တက်နစ်ကစားသမားကိုကိုဂေါ့ဖြစ်ပြီးတော့သူကတော့စုစုပေါင်းဝင်ငွေအမေရိကန်ဒေါ်လာ 30.4 သန်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။တင်နစ်ဂျန်ဘော်ရီဘမရောကဘာစစ်တင်နစ်ကစားသမားယာနစ်ဆင်နာကိုတားမြစ်စီ30မှုနဲ့တင်နစ်ကစားတာကနေ3လပယ်လိုက်ပါတယ်။ဆင်နာနဲ့ကဘာတားမြစ်စီ30မှုတိုက်ဖြတ်ရေးအေဂျင်စီဝါတာတို့ကြားနှစ်ဖက်သဘောတူညီမှုရပြီးတော့ဆင်နာကို3လပယ်လိုက်တာဖြစ်ပါတယ်။ဆင်နာဘက်ကလည်းဒီဆုံးဖြတ်ချက်ပေါ်မှာလက်ခံတယ်ဆိုပြီးတော့ပြောပါတယ်။အခုလို3လပဲပိတ်လိုက်တဲ့အတွက်ဆင်နာအနေနဲ့လာမယ့်ပြင်သစ် Open ပြိုင်ပွဲမတိုင်ခင်မှာပြန်ကစားနိုင်မှာဖြစ်ပြီးတော့သူ့အနေနဲ့ Grand Slam ပြိုင်ပွဲတွေကိုမလွတ်ပဲဆက်ပြီးတော့ကစားသွားနိုင်မှာလဲဖြစ်ပါတယ်အောက်စားပြိုင်ပွဲတွေမှာတားမြစ်စီသုံးဆွဲတာတွေနဲ့ဒီပေါ်မှာအေးအေးယူတာတွေအရင်ကလည်းရှိခဲ့ပြီးအခုလိုမျိုးနှစ်ဖက်သဘောတူညီမှုနဲ့ဆုံးဖြတ်လိုက်တဲ့အပေါ်မှာတော့သဘောထားမြင်နေလဲအမျိုးမျိုးဖြစ်နေပြီးတော့ဝေဖန်မှုတွေလည်းရှိနေပါတယ် Grand Slam ပြိုင်ပွဲကို24ချိန်ဘိုးဆွဲထားတဲ့ Novak Djokovic ကတော့တင်းနစ်ပြိုင်ပွဲတွေရဲ့တားမြစ်စီနဲ့ပတ်သက်တဲ့လုံထုံးလုံနည်းတွေနဲ့ကျင့်ဝတ်တွေဟာတသမတ်တည်းမရှိသလိုတရားမျှတမှုလည်းမရှိဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ်
It's not a good image for our sport, that's for sure. There's a consensus or I would say a majority of the players that are
ကျွန်တော်တို့တင်းနစ်အကစားအတွက်တော့ကောင်းတဲ့ပုံရိပ်မဟုတ်ဘူးဆိုတာသိကြပါတယ်။ပြီးခဲ့တဲ့ရပိုင်းတွေမှာတာမကလအနေငယ်အတွင်းအဝတ်လန်ကဲထဲမှာကျွန်တော်စကားပြောဖြစ်တဲ့သူအများစုကတော့ဒီကိစ္စကိုကင်တွယ်နေပုံနဲ့ပတ်သက်ပြီးအများစုကသဘောမကျကြပါဘူး။မချေနှက်ကြပါဘူး။ကစားသမားအများစုကတရားမျှတတယ်လို့မထင်ကြသလိုမျက်နှာသာပေးဘက်လိုက်တာတွေရှိနေတယ်လို့ခံစားရပါတယ
် So we've seen on the social media Simona Halep and Tara Moore and some other players that are maybe less known that have been struggling to resolve their cases
ကျွန်တော်တို့လူမှုကွန်ရက်တွေပေါ်မှာလည်းတွေ့ခဲ့ရတယ် Simona Halep နဲ့ Tara Moore တို့အပြင်တချို့လူသိမ့်မသိတဲ့ကစားသမားတွေဆိုသူတို့အမှုကိုဖြေရှင်းဖို့အတွက်နှစ်နဲ့ချီကြတာဒါမှမဟုတ်နှစ်နဲ့ချီပယ်ခံရတာတွေရှိပါတယ်။ ဆိုတော့ဒါကတသမတ်ထဲမဖြစ်သလိုကြည်ရတာကလည်းတော်တော်ကိုတရားမျှတမှုမရှိတဲ့ပုံပေါက်နေပါတယ်တသမတ်ထဲမဟုတ်တဲ့ဟာကိုကစားသမားတွေအားလုံးကတော့စိတ်ပြတ်မိပါတယ်အခုဖြစ်နေတာကအမှုတစ်ခုချင်းစီကိုတီချားကင်တွယ်နေပြီးအဲ့ဒီလိုဆိုရင်တသမတ်ထဲရှိမှမဟုတ်သလိုပွင့်လင်းမြင့်တာမှုလည်းမရှိပါဘူးတချို့အမှုတွေကပွင့်လင်းမြင့်တာမှုရှိပြီးတချို့ကကြတော့မရှိပြန်ပါဘူ
း it appears to be very unfair
ဗြိတိန်နိုင်ငံကဒက်နစ်ကစားသမားလီယန်ဘရော်ဒီကတော့ဒီပြစ်ဒဏ်က Grand Slam ပြိုင်ပွဲတွေအပင်မခံတာကြောင့်စင်နာရဲ့ကမ္ဘာစင်သတ်မှတ်ချက်ကိုထိခိုက်မှာမဟုတ်လို့စိတ်ဝင်စားဖို့ကောင်းကြောင်းဒါကဘာနဲ့တူသလဲဆိုတော့ Premier League ဘောလုံးပွဲတွေနားတဲ့အချိန်မှာကစားသမားတွေကိုအေးအေးယူလိုက်တာနဲ့တူတယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်ရုရှားကဒန်နီယယ်မက်ဗက်ဒက်ကလည်းဒါကတင်းနစ်လောကအတွက်မကောင်းတဲ့လက္ခဏာဖြစ်တယ်လို့ပြောလိုက်သလိုဆွစ်ဇာလန်နိုင်ငံကစတန်ဝါရန်ကာကတော့သူ့အနေနဲ့အောက်စားဆိုတာတန်ရှင်းစွာရှင်းပြန်ကစားရမယ်ဆိုတာကိုမယုံကြည်တော့ဘူးဆိုပြီးတော့ရေးထားပါတယ်။ဩစတြေးလျနိုင်ငံကတင်းနစ်ကစားသမားနစ်ကယ်ရီယပ်စ်ကလည်းဒီဆုံးဖြတ်ချက်ကမနစ်မြို့စရာကောင်းပြီးတော့တင်းနစ်လောကအတွက်ဝမ်းနည်းစရာနေ့တစ်နေ့ဖြစ်ကြောင်းနဲ့တင်းနစ်လောကမှာတရားမျှတမှုဆိုတာမရှိတော့ဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာကောက်မြို့မှာပြီးခဲ့တဲ့တောက်ကြနေ့ကထိုးသက်ခဲ့တဲ့ One Championship MMA ကိုကံပညာတိုင်းပေါင်းစုံပြိုင်ပွဲမှာတော့မြန်မာနိုင်ငံကခရမ်းအမျိုးသမီး Veronica ဟာဘုရားမှာပဲရှုံးနိမ့်သွားခဲ့ပါတယ် Veronica နဲ့ချီလီနိုင်ငံက Francisca Vera တို့3မိနစ်3ကြိမ်ထိုးသက်ကြတာမှာ Vera ကအမှတ်နဲ့နိုင်သွားခဲ့တာဖြစ်ပါတယ်ပြင်းထန်တဲ့လက်သီးချက်တွေတောင်ရိုက်ချက်တွေနဲ့ပြိသက်အကြိုက်ပွဲကောင်းတစ်ခုဖြစ်ခဲ့ပေမဲ့လည်းဒိုင်3ယောက်မှာ2ယောက်ကချီလီလက်ဝဲသမား Vera ကိုအနိုင်ပေးခဲ့ပြီးတော့တယောက်ကပဲ Veronica ကိုအနိုင်ပေးခဲ့တာကြောင့်နောက်ဆုံးမှာ Veronica ဟာအမတ်နဲ့ရှုံးနိမ့်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ကိုကြိမ်မြောက်ဆောင်းသည့်အာရှအားသာပြိုင်ပွဲကတော့ပြီးခဲ့တဲ့တောက်ချာနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ပြည်နိုင်ငံဟေလုံချန်းပြည်နယ်ဟာဗယ်မြို့မှာဖေဖော်ဝါရီ14ရက်နေ့ကပြိုင်ပွဲခန်းနာကိုကျင်းပခဲ့ပြီးတော့ပြည်ဝင်ကြီးချုပ်လီချန်းတက်ရောက်ခဲ့ပါတယ်။ဖေဖော်ဝါရီ9ရက်နေ့ကနေ14ရက်နေ့ထိကျင်းပခဲ့တဲ့ဆောင်းသည့်အာရှအားကစားပြိုင်ပွဲကိုတော့နိုင်ငံပေါင်း34နိုင်ငံကအားကစားသမားပေါင်း1122ယောက်ပါဝင်ခဲ့ကြပြီးတော့အားကစားနည်း11မျိုးကနေပြိုင်ပွဲစုစုပေါင်း64မျိုးကျင်းပခဲ့တာဖြစ်ပါတယ်။စုစည်းရရှိမှုအပိုင်းမှာတော့အင်ရှင်တရုတ်နိုင်ငံအသင်းကရွှေ32ဝင်း29ကျေး26နဲ့စုစည်းအများဆုံးရရှိသွားခဲ့ပါတယ်။ဒါကဒီပြိုင်ပွဲသမိုင်းတစ်လျှောက်တရုတ်နိုင်ငံအနေနဲ့စုစည်းအများဆုံးရရှိတာလည်းဖြစ်ပါတယ်။လာမယ့်2029ဆောင်းရာသီအာရှအားသာပြိုင်ပွဲကိုတော့ဆော်ဒီအာရေဗျနိုင်ငံထရိုဂျီနာမြို့မှာကျင်းပသွားမှာဖြစ်တာကြောင့်ဟာဗယ်မြို့ရဲ့မြို့တော်ကအာရှအိုလံပစ်ကောင်စီရဲ့အလံကိုဆော်ဒီနိုင်ငံကိုလွှဲပြောင်းပေးခဲ့ပါတယ်။ရှေ့လယ်ပိုင်းဒေသနိုင်ငံဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံအနေနဲ့ဆောင်းရာသီအာရှအားသာပြိုင်ပွဲကိုဘယ်လိုမျိုးကျင်းပသွားမယ်ဆိုတာကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အားကစားအစီအစဉ်ကိုနားဆင်ခဲ့ကြတာပါ။ဗိုလ်ထုတ်ညရဲ့အပတ်စဉ်အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ VOA မြန်မာဘာသာအတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်။ဗိုလ်ထုတ်ညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအစီအစဉ်ကိုတော့ကိုဇော်မိုးကျော်ကဆက်ပြီးတော့ပြောပြပေးပါရှင်။
ယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးယူကရိန်းကိုအမေရိကန်အနေနဲ့လုံခြုံရေးအာမခံချက်ပေးရမယ်ဆိုတာကိုနားလည်သဘောပေါက်တဲ့အကြောင်းယူကရိန်းမြို့တော်ခီဖ်ကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းဆိုင်ရာအထူးကိုယ်စားလှယ်ဗိုလ်ချုပ်ကြီးဟောင်းခီသ်ကဲလော့ကဗိုလ်ထုနေမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။သူယူကရိန်းကိုရောက်ရှိတာဟာယူကရိန်းကောင်းဆောင်တွေရဲ့စိုးရင်ချက်တွေကိုနားထောင်ပြီးသမ္မတဒေါ်နယ်ထရန့်ကိုပြန်ပြီးတော့အကြံပြုတင်ပြဖို့ဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ပလောင်ပြည်နယ်လူမျိုးရေးတပ် UPSLF TNL နဲ့စစ်ကောင်စီအကြားတရုတ်နိုင်ငံယူနန်ပြည်နယ်ခုမင်းမှာတွဲဆုံဆွေးနွေးခဲ့တဲ့ဆွေးနွေးပွဲမှာညှိနှိုင်းမှုခက်ခဲတဲ့အတွက်ရလဒ်တစုံတရာမရာပဲပြီးဆုံးသွားခဲ့ပါတယ်။ဖေဖော်ဝါရီလ16ရက်နဲ့18ရက်နေ့တွေကတွဲဆုံခဲ့ပြီးနှစ်ဖက်တောင်းဆိုတင်ပြချက်တွေကိုသာအပြန်အလှန်လုပ်နိုင်ခဲ့တဲ့အကြောင်းနဲ့ဆွေးနွေးညှိနှိုင်းမှုခက်ခဲတဲ့အတွက်ဆွေးနွေးပွဲပြီးဆုံးတဲ့အကြောင်းပလောင်ပြည်လူမျိုးရေးတပ်ကဒီကနေ့ရက်စွဲနဲ့ကြေညာချက်တစုံထုတ်ပြန်ခဲ့ပါတယ်။မြန်မာနယ်စပ်ကငွေချိတ်လိမ်လည်တဲ့ဂိုင်းတွေနှိမ်နှင်းရေးဖိအားပေးနေတဲ့ထိုင်းနိုင်ငံလျှက်စင်ပြီးအင်တာနက်ဆက်သုံးစီတွေဖြတ်တောက်ဖို့ဖ ဖြတ်တောက်တဲ့ကိစ္စကိုတရုတ်ကထပ်ခေါ်တဲ့အကြောင်းနဲ့ဆက်ဖြတ်ထားဖို့တိုက်တွန်းတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ဒီကနေ့တရုတ်ပြည်ပြည်သူ့လူမျိုးရေးဆိုင်ရာဝန်ကြီးဌာနလက်ထောက်နိုင်ငံခြားလက်ထောက်ဝန်ကြီးနဲ့ထိုင်းကာကွယ်ရေးဝန်ကြီးတို့ဒီကနေ့တွေ့ဆုံအပြီးမှာဒီသတင်းစာမှာဖော်ပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းအွန်လိုင်းငွေလိမ်ကိန်းတွေလက်ထဲကနေကယ်တင်ထားတဲ့သူ 9,000 ရှိပြီးသူတို့ကိုထိုင်းနိုင်ငံကိုလွှဲပြောင်းပေးဖို့စောင့်ဆိုင်နေတဲ့အကြောင်းထိုင်းဝန်ကြီးချုပ်ဖေထုံထန်းရှိနာဝတ်ကဒီကနေ့19ရက်နေ့မှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ရသက်တပတ်တက္ကသိုလ်သခိုင်းတိုင်းရှိဖို့မြို့နယ်အတွင်းကက်သလစ်ဘုန်းတော်ကြီးတပါအသက်ခံရမှုမှာတာဝန်ရှိသူတွေကိုအရေးယူမယ်လို့ဇာကာလညညရေးအမျိုးသားအစိုးရ NUG ကပြောဆိုလိုက်ပါတယ်။ရှိဖို့မြို့နယ်တွေကကန်တော်ကြီးကြီးရွာခရယံဖျားကျောင်းက Father Martin Donald ခေါ်ဦးရန်နိုင်ဝင်းကိုအသက်ခံခဲ့ရတာဖြစ်ပါတယ်။
တဲ့ရင်ချင်းစုပ်ကိုကိုစောမိုးကျော်ကပြောပြပေးသွားတာပါဗုဒ္ဓဘူးမြရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်ဒီနေ့ရောက်တဲ့အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twigs နဲ့ Nelson Lopez တို့ပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ် View American အတန်လွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube ကနေပြီးတော့နားဆင်နိုင်ပါတယ် View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးပြည့်ရနေတဲ့ခတ်သိကိငိမ့်ပြီးတော့လူရင်ဆန္ဒပြေဝကြပါစေရှင်ကျမအလေးပါပါ This program.